Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ကနော် VOA American တိုင်းရဲ့2015ခုနှစ်ဇူလိုင်လ31ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းဒိုမီတာ2425 3251နဲ့လိုင်းလာ190ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်တော်အောင်လင်းဟုကဒီညနားဆင်ရမယ့်သတင်းတွေမှာတော့တည်ဆုံးသွားတဲ့အာဖဂန်တာလီဘန်အဖွဲ့ခေါင်းဆောင်မူလာအိုမာရဲ့နေရာမှာသူ့လက်ထောက်တယောက်ဖြစ်တဲ့မူလာအတာမဆူအားနဲ့အစားထိုးတင်မြှောက်လိုက်ပါတယ်။ဒီဘိုလာဗိုင်းရပ်စ်ရောဂါအတွက်ဆန်းသက်ထုတ်လုပ်ထားတဲ့ကာကွယ်ဆေးသစ်တမျိုးဟာအစွမ်းထက်တဲ့ထိရောက်မှုလက္ခဏာတွေတွေ့နေရပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။နိုင်ငံတော်ဝန်တိမ့်နဲ့ချီရှိလာပြီဖြစ်တဲ့ရေးပေးတဲ့ပြည်သူတွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကအရေးပေါ်ကူညီမှုတွေရှိနေပါတယ
်။ဒီထဲမှာအကုန်လုံးမြောက်ပါသွားတဲ့ဟာစုစုပေါင်း132ဖြစ်သွားတယ်နောက်ပြောင်းဆွေတဲ့ပြည်သူ
လူမှုဝန်ထမ်းကယ်ဆယ်ပြန်လည်နေရာချထားရေးဌာနညွှန်ကြားရေးမှူးကပြောသားတာပါဒီအကြောင်းနဲ့အတူဟောလိဝုဒ်မင်းသမီးအင်ဂျင်နီယာဂျိုလီရဲ့ရန်ကုန်ခရီးစဉ်နိုင်ငံတကာမိတ်ဆွေများနဲ့ရန်ကုန်မှာကျင်းပတဲ့အကြောင်းတွေစာရာတွေကိုတင်ပြသွားမှာဖြစ်သလိုနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးရေးရာသိပ္ပံနဲ့နည်းပညာနဲ့တုဒ္ဒဆုံလင်အမေရိကန်တခွင်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပါမယ်ခင်ဗျာ
အာဖဂန်တာလီဘန်ဖွဲ့ဟုထူထောင်သူဖြစ်တဲ့မူလာအိုမာတည်ဆုံကြောင်းအတည်ပြုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲမူလာအက်တာမန်ဆူအားကိုခေါင်းဆောင်အဖြစ်တာလီဘန်ဖွဲ့အုပ်ချုပ်ကောင်စီကရွေးချယ်လိုက်ကြောင်းကြေညာလိုက်ပါတယ်။ပက်စတန်ဘာသာနဲ့ထုတ်ပြန်ထားတဲ့ကြေညာချက်ကိုတော့တာလီဘန်ဖွဲ့ရဲ့ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်က VOA ကိုအီးမေးလ်နဲ့ပေးပို့ခဲ့တာပါ။ခေါင်းဆောင်အဖြစ်ရွေးချယ်လိုက်တဲ့မူလာအက်တာမန်ဆူအားတည်ဆုံသွားတဲ့မူလာအိုမာရဲ့လက်ထောက်တူဖြစ်သလိုတာလီဘန်ဖွဲ့ရဲ့နိုင်ငံရေးနဲ့စစ်ရေးတာဝန်ခံတူလည်းဖြစ်ပါတယ်။ကောင်းဆောင်သေးရဲ့လက်ထောက်တွေဖြစ်နေလဲမော်ဘီဟိုက်ပါတူလာအခွန်စာရာနဲ့မော်ဘီဆွာဂျက်ရင်ဟာကာနီဆိုသူတို့ကိုလည်းတာဝန်ပေးလိုက်တဲ့အကြောင်းကြေညာချက်ကဖော်ပြခဲ့တာပါလက်ထောက်တူဖြစ်လာတဲ့ဆွာဂျူရင်ဟာကာနီကအာဖဂန်နိုင်ငံနဲ့နေဆက်ပါကစ္စတန်နိုင်ငံလူမျိုးစုဒေသမြောက်ဝါဇီရစ်တန်မှာခြေဆက်ပြီးတာလီဘန်ဖွဲ့နဲ့မဟာမိတ်ဖြစ်တဲ့ဟာကာနီချမ်းဖက်ကွန်ရက်ဖွဲ့ရဲ့ကောင်းဆောင်ဖြစ်နေအချင်းတော်ကြာကြာတာဝန်ယူခဲ့ဖို့ဖြစ်ပါတယ်နောက်ထပ်လက်ထောက်တူဖြစ်လာတဲ့ဟိုက်ပါတူလာကွန်ဆာရာကတော့2000ခုနှစ်မတိုင်ခင်တာလီဘန်နေအုပ်ချုပ်ခဲ့တဲ့အချိန်မှာတရားရုံးတွေရဲ့အကြီးအကဲဖြစ်နေတာဝန်ယူခဲ့ဖို့ဖြစ်တယ်လို့လည်းတာလီဘန်နေနဲ့နှိစက်သူတွေကပြောကြပါတယ်
နောက်ဖက်ကံမှာအိမ်မီလောင်နာကြောင့်အသက်18နှစ်အရွယ်ပါလက်စတိုင်းလူငယ်တဦးသေဆုံးပြီးတခြားလူအတော်များများထိခိုက်ခဲ့တယ်လို့အစ္စရေးရဲတွေကပြောပါတယ်အိမ်မီလောင်မှုဟာနောက်ဖက်ကန်းကဂျူးအစွန်းရောက်တို့ရဲ့လက်ချက်လို့လည်းတန်ပြန်ရှိထားပါဗျ။နောက်ဖက်ကန်းကဒူးမရွာမှာတောက်ချာနေမနေ့ပိုင်းကစတင်ရန်ပြုတ်ခံရတာဖြစ်ပြီးရန်ပြုတ်သူတွေဟာထွက်မပြေးခင်မှာနိုင်ရမာဟီဘရူးဘာသာစကားနဲ့ဆေးမှုတ်ရေးခဲ့သေးတယ်လို့အာနာပိုင်တို့ကပြောပါဗျ။လက်တယ်လို့တန်ပြန်ရှိထားသူတွေကိုအစ္စရေးရဲတပ်ဖွဲ့ကရှာဖွေနေပါတယ်။အခုတိုက်ခိုက်ခံရမှုဟာအစ္စရေးဘက်ကတာဝန်ယူမှုကိုစောင့်ကြည့်နေတယ်လို့ပါလက်စတိုင်းတာဝန်ရှိသူတို့ကပြောပါဗျ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကလည်းတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးဒီလိုပြဿနာရှာတဲ့လုပ်ရက်အတွက်အတော်လေးတုံ့လုံမိတယ်လို့ပြောပါတယ်ဒီလုပ်ရက်တွေဟာအကျန်းဖက်လုပ်ရက်တွေဖြစ်ပြီးအစ္စရေးနိုင်ငံအနေနဲ့ဘယ်သူတွေကျူးလွန်ခဲ့တယ်ဆိုတာကိုထက်တွေ့မှာမဟုတ်ဘဲအကျန်းဖက်လုပ်ရက်တွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ရှင
်အီဘိုလာဗိုင်းရပ်စ်ရောဂါအတွက်ဆန်းသက်ထုတ်လုပ်ထားတဲ့ကာကွယ်ဆေးသစ်တမျိုးဟာအစွမ်းထက်တဲ့ထိရောက်မှုလက္ခဏာတွေတွေ့ရတယ်လို့သူတတိတွေကပြောပါတယ်။ကနေနိုင်ငံမှာကာကွယ်ဆေးသစ်ကိုစမ်းသပ်ရမှာရန်နှုန်းပြည့်ထိရောက်တာတွေ့ရတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။စမ်းသပ်မှုတွေနဲ့စမ်းစစ်ချက်အကျိုးရလဒ်တွေကိုတော့ဗြိတိန်နိုင်ငံထုတ်လန်ဆက်ဆေးပညာဌာနမှာဖော်ပြထားတာပါ။စမ်းသပ်မှုမှာပါဝင်ခဲ့ကြတဲ့နိုင်ငံတွေကတနင်္ဂနွေဖြစ်တဲ့နော်ဝေးနိုင်ငံနိုင်ငံခြားရေးဝန်ကြီးကလည်းဆေးသစ်ဟာအီဘိုလာတက်ဟိုတက်ဖြစ်နိုင်တဲ့ဆေးကောင်းတစ်လက်ဖြစ်လာနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ပြည်ထောင်နေတဲ့အနောက်အာဖရိကတိုက်မှာပြန့်နှံ့ခဲ့တဲ့အီဘိုလာဗိုင်းရပ်စ်ပိုးကြောင့်လိုင်ဘေးရီးယား၊ကီနီနဲ့ဆီယာလီယွန်းနိုင်ငံတွေကအများစုပါဝင်လူပေါင်း10,000လောက်သေဆုံးခဲ့တာပါ VSV EVOV လို့အမည်ပေးထားတဲ့ကာကွယ်ဆေးအသစ်ကတော့ကီနီနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ပိုးကူးစက်ခံရမဲ့အခြေအနေနဲ့ကြုံခဲ့ရသူပေါင်းလူပေါင်း4,000ကျော်ကိုမတ်လတည်းမှာစတင်ဆန့်သက်ခဲ့တာဖြစ်ပါတယ်အစောပိုင်းရက်လက်တွေမှာအားရစရာအခြေအနေတွေကိုတွေ့ခဲ့ရတဲ့အတွက်ရောဂါကူးစက်ခံရမဲ့တန်တရာရှိသူအားလုံးကိုကာကွယ်ဆေးပေးနိုင်အောင်ဆန့်သက်မှုတွေဒီသတင်းပတ်ထဲမှာပဲရပ်ဆိုင်ခဲ့တဲ့အကြောင်းလဲ WHO ကပြောဆိုထားတာပါ WHO ရဲ့ညွှန်ကြားရေးမှူးချုပ်မာဂရက်ချန်ကတော့ဆေးစရာထိရောက်မှုရှိရဲဆိုတာသက်သေပြနိုင်ပြီဆိုရင်တော့လက်တလုံးအီဘိုလာရောဂါဖြစ်ပွားနေတာကသာမကနောက်ထပ်ကူးစက်မှုတွေမဖြစ်အောင်လဲဟန်တားနိုင်တော့မှာဖြစ်တယ်လို့လဲပြောဆိုသွားခဲ့ပါတယ်
2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပွဲတော်အင်ရှင်အဖြစ်ဘေကျင်းမြို့တော်ကိုအပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီကရွေးချယ်လိုက်ပါတယ်။ကုန်ကြစည်များလာတဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကျင်းပခွင့်ရဖို့ကာဇက်စတန်နိုင်ငံအယ်လ်မာတီမြို့ကလည်းအင်ရှင်အဖြစ်ကျင်းပခွင့်ရဖို့ကြိုးစားခဲ့ပေမယ့်ဘေကျင်းမြို့တော်ကိုရွေးချယ်လိုက်တာဖြစ်ပါတယ်။ကွာလာလမ်ပူမှာကျင်းပနေတဲ့နိုင်ငံတကာအိုလံပစ်ကော်မတီရဲ့128ကြိမ်မြောက်ညီလာခံမှာဒီဆုံးဖြတ်ချက်ကိုကော်မတီရဲ့အကြီးအကဲတောမတ်ဘက်ချ်ကကြေညာခဲ့တာဖြစ်ပါတယ်။ဘေကျင်းမြို့တော်မှာ2008ခုနှစ်တုန်းကနွေရာသီအိုလံပစ်ပွဲတော်ကျင်းပခဲ့တာမို့အဲ့ဒီအချိန်တုန်းကဆောက်လုပ်ခဲ့တဲ့အားကစားကွင်းတွေကအများအပြားကိုအခုဆောင်းရာသီအိုလံပစ်ပွဲမှာပြန်ပြီးတော့သုံးနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။ကာဇက်စတန်နိုင်ငံအနေနဲ့ကတော့ဒီလိုအိုလံပစ်ပွဲတွေကိုတစ်ခါမှလက်ခံမကျင်းပခဲ့ဘူးသေးပါဘူး။တရုတ်နိုင်ငံဟာပြန်သုံးနိုင်တဲ့အားကစားကွင်းတွေရှိပြီးငွေကြေးထောက်ပံ့နိုင်မဲ့အခွင့်အလမ်းလည်းပိုရှိတဲ့အတွက်တရုတ်ကိုပို့ပြီးတော့ရွေးချယ်ခဲ့တာဟာပို့ပြီးတော့စိတ်ချရတယ်လို့လည်းယူဆခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ကာဇက်စတန်ကတော့သူ့အနေနဲ့ဆောင်းရာသီအားကစားတွေနဲ့လိုက်ဖက်တဲ့ရာသီဥတုရှိပြီးအားကစားသမားတွေနှင်းအစ်စ်ထဲမှာကစားနိုင်မဲ့အခွင့်အလမ်းရှိတယ်လို့ပြောပါတယ်။ဒါပေမဲ့ဝင်ရွေးခံတဲ့နှစ်နိုင်ငံစလုံးဟာလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်ဝေဖန်ပြောဆိုခံနေရတာလည်းဖြစ်ပါတယ်။အိုလံပစ်ပွဲကျင်းပခြင်းအပြင်ဒီနိုင်ငံတွေရဲ့လူ့အခွင့်အရေးလုပ်ငန်းစဉ်တွေအပေါ်အနီးကပ်စောင့်ကြည့်နိုင်မဲ့အခွင့်အရေးဖြစ်စေသလားဒါမှမဟုတ်လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုပေးရများရောက်နေသလားဆိုတာကိုလည်းစောင့်ကြည့်လေ့လာသူတွေကြားသဘောထားကွဲလွဲနေကြပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမှာကတည်းကမြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယသမုဒ္ဒရာထဲက reunion ကျွန်းပေါ်ကိုရင်းနှီးမျောပါလာတဲ့လေယာဉ်ဖြင့်အပိုင်းစာဟာပြီးခဲ့တဲ့နှစ်မတ်လတည်းတုန်းကလူအောင်239ယောက်လိုက်ပါသွားရင်ပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းပိုက် MH370 လေယာဉ်ကဖြစ်နိုင်တယ်လို့ယုံကြည်လောက်တဲ့အချက်လက်တွေပုံများလာနေတဲ့အကြောင်းဩစတြေးလျစုံစမ်းစစ်ဆေးမှုတွေကပြောပါတယ်။ရှာဖွေတွေ့ရှိထားတဲ့လေယာဉ်ဖြင့်အပိုင်းစာဘယ်ကလာသလဲဆိုတာမကြခင်ကြီးညာနိုင်မှုမျှော်လင့်ထားတဲ့အကြောင်းလဲဩစတြေးလျတည်ယူဖို့ဆောင်ရည်ဘေကင်းလုံရမှုဆိုင်ရာကော်မရှင်နာမင်းကြီးမာတင်တွန်လန်ကဒီကနေ့ပဲဒိန်းတောက်တွေကိုပြောဆိုခဲ့တာပါ။2မီတာအရှိရှိတဲ့လေယာဉ်တောင်ပိုင်းအပိုင်းစာကိုနောက်ထပ်စစ်ဆေးမှုတွေလုပ်ဖို့ပြည်ထောင်ငံတူလို့မျိုးကိုစနေနေ့လောက်ပါရောက်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။နေရင်ပိုင်းဆောက်တော့ဘုံ777မလေးရှားလေယာဉ်ကိုနောက်ဆုံးခြေရာခံနိုင်ခဲ့တဲ့နေရာကနေကီလိုမီတာ3500ကျော်ကွာမဒဂတ်စကာကျွန်းအရှိပိုင်းက reunion ကျွန်းကမ်းခြေမှာပေါ်တူနီကတွေ့ရှိခဲ့တာပါ
။ဂျပန်အစိုးရတာဝန်ရှိသူတွေနဲ့ကုမ္ပဏီတို့ကိုအမေရိကန်ပြည်ထောင်စုကထောက်လှမ်းခဲ့တဲ့ဆိုတဲ့အချက်လက်တွေကို WikiLeaks ကမီဒီယာတွေကိုဖွင့်ချလိုက်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီကပြစ်မှတ်ထားထောက်လှမ်းနေပါတယ်ဆိုတဲ့ဂျပန်ကုမ္ပဏီအစိုးရဝန်ကြီးတွေနဲ့လူပုဂ္ဂိုလ်စာရင်35ခုတို့ကိုဒီကနေ့တောက်ကြနေမှာ WikiLeaks ကဖော်ပြလိုက်တာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ပထမသက်တမ်း2006ခုနှစ်တုန်းကထောက်လှမ်းရေးလုပ်ခဲ့တာလို့လည်းဖော်ပြပါဗျ။အမေရိကန်ဂျပန်ဆက်ဆံရေးကုန်သွယ်ရေးညှိနှိုင်းမှုတွေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာဗျူဟာတို့ကိုကြားပြတ်ထောက်လှမ်းခဲ့တာဖြစ်တယ်လို့ Weekly ရဲ့အကြေညာချက်တစ်စောင်ကဖော်ပြပြီးဒီထဲကတချို့သတင်းအချက်အလက်တွေကိုတော့အမေရိကန်တို့ဟာသူတို့ရဲ့ထောက်လှမ်းရေးမိဖက်တွေဖြစ်တဲ့ဩစတြေးလျ၊ဗြိတိန်၊ကနေဒါနဲ့နယူးဇီလန်နိုင်ငံတို့နဲ့လည်းအချက်အလက်တွေမျှဝေခဲ့တယ်လို့ကြေညာချက်ကဖော်ပြပါဗျ။ဒီကိစ္စအပေါ်မှာတော့အခုချိန်ထိဂျပန်အစိုးရရဲ့တစုံတရာတုံ့ပြန်မှုမရှိသေးပါဘူးရှင်
။ထိုင်ဝမ်ကျွန်းရဲ့ပညာရေးတင်ယွန်းညွန်းတဲ့ဟာတရုတ်ပြည်မှာကြီးပုံစံဖြစ်လွန်းနေတယ်ဆိုတော့အခြေအနေဖြစ်စရာတွေကြုံနေရတဲ့ကြားကပဲကျောင်းသားတယောက်ကိုပတ်တာအဆုံးစီရင်သွားတယ်ဆိုတဲ့သတင်းတွေကြောင့်တိုက်ပင်မျိုးကပညာရေးဝန်ကြီးဌာနကိုဒီကနေ့ဆန္ဒပြသူတွေဝင်ရောက်စီးနင်းခဲ့ကြပါတယ်။မနေ့နောက်ပိုင်းနဲ့ဒီနေ့စောပိုင်းမှာတော့ပညာရေးဝန်ကြီးဟူစေဟွာရာဟုကထွက်ပေးဖို့နဲ့ထက်တန်းကျောင်းသုံးတင်ယွန်းညွန်းနဲ့ကပြင်ဆင်ချက်တွေကိုပြန်လည်ရုပ်သိမ်းဖို့ကျောင်းသားရာနဲ့ချီပြီးပညာရေးဝန်ကြီးဌာနရှိမှစူဝေးဆန္ဒပြခဲ့ကြတာပါ။တင်ယွန်းညွန်းနဲ့မှအပြောင်းလဲလုပ်ခဲ့တာတွေကိုကန့်ကွက်ဆန္ဒပြရင်းပြီးခဲ့တဲ့သတင်းပတ်ထဲပညာရေးဝန်ကြီးဌာနရုံးဝင်ချုပ်ပေါဝင်ရောက်ခဲ့ကြတာကြောင့်ဖက်စီခံခဲ့ရသူ33ယောက်နဲ့အတူထိမ့်သိမ့်ခံခဲ့ရတဲ့အသက်20အရွယ်ကျောင်းသားလင်းကွမ်ဝါရဲ့အလောင်းကိုမနေ့ကတွေ့ရှိခဲ့ရပြီးနောက်မှာပဲဆန္ဒပြပွဲထပ်မံပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ဒီဆုံးသူကျောင်းသားကိုအဆုံးစီရင်ခဲ့တာလို့သတင်းတွေထွက်ပေါ်နေပေမဲ့လည်းတည်ဆုံးမှုနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းတော့မရှိသေးပါဘူး။ဆန္ဒပြကျောင်းသားတွေကတော့တင်ယွန်းညွန်းနဲ့အစ်စ်ဟာထိုင်ဝမ်ကျွန်းကိုဒီမိုကရေစီတိုင်းပြည်တစ်ခုထက်တရားခွဲထွက်ဒေသတစ်ခုဖြစ်တဲ့သဘောထားပြီးတရုတ်နိုင်ငံရဲ့တပြည်တော်မူဝါဒကိုအသားပေးထားတယ်ဆိုပြီးမချေမနှက်ဖြစ်နေကြတာပါ။
တရုတ်စစ်တပ်အကြီးအကဲအသက်83နှစ်အရွယ်ခေါင်းပေါင်းစယွန်ကိုအဂတိလိုက်စားမှုဆွဲဆိုခြင်းနဲ့အာဏာရတရုတ်ကွန်မြူနစ်ပါတီကနေထုတ်ပယ်လိုက်ပြီးဖြစ်ပါတယ်။တရုတ်သမ္မတရှီချင်းဖင်ရဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးကြဲကြဲပြန့်ပြန့်ဆောင်ရွက်လာမှုတွေဝါအရင်ဆုံးတရုတ်စစ်တပ်ရဲ့အကြီးအကဲတဦးယာရူကနေဖယ်ရှားခံရတာလည်းဖြစ်ပါတယ်။တရုတ်စစ်တပ်အကြီးအကဲကောင်ကိုကြာသပတေးနေ့မှာကွန်မြူနစ်ပါတီကထုတ်ပယ်လိုက်ပြီးဒီနေ့အစောပိုင်းကစလို့သူ့ကိုစုံစမ်းစစ်ဆေးနေချိန်ကတည်းကစစ်တပ်ရဲ့ဆွဲဆိုရေးမှုတွေထံလွှဲပြောင်းပေးခဲ့တယ်လို့ခန့်မှန်းရတဲ့အကြောင်းတရုတ်သတင်းကဖော်ပြပါတယ်။သူကတော့ပြည်တံစီရင်ထောင်ချနိုင်ဖို့အတွက်ကွန်မြူနစ်ပါတီကကြီးကြပ်တဲ့တရားရုံးမှာအမှုရင်ဆိုင်ရနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်မစ္စတာကောက်ဟာစစ်တပ်အတွင်ယာရူတိုးပေးဖို့အတွက်လက်စားခဲ့တယ်လို့ဆွဆွဲခံရတာဖြစ်ပါတယ်မစ္စတာကောက်ကိုအီဗီလာကစားလို့စုံစမ်းစစ်ဆေးနေတာဖြစ်တယ်လို့တားဖြစ်သူဟာလည်းအဂတိလိုက်စားမှုတွေပြစ်မှုဆိုင်ရာဆောင်ရွက်ချက်တွေနဲ့ဆွဆွဲခံရပြီးမလကစားလို့စစ်ဆေးခံရတာဖြစ်ပါတယ်ရှင
်တိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာပါအရင်ဦးဆုံးကုညီကယ်ဆယ်ရေးရေဘေးကိစ္စတွေကိုကြည့်အောင်ပါနိုင်ငံတော်ကတိမ်းတဲ့ချီရှိလာပြီဖြစ်တဲ့ရေဘေးသင့်မိသားစုတွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးဌာနအနေနဲ့အရေးပေါ်ပစ္စည်းတွေထောက်ပံ့နေသလိုတည်ဆုံးသူတွေအိုးအိမ်ရေတဲ့မျောပါပစ္စည်းရသူတွေအတွက်လည်းငွေကြေးထောက်ပံ့မှုတွေဆောင်ရွက်ပေးနေတယ်လို့ကယ်ဆယ်ရေးနဲ့ပြည်တယ်နေရာခြားလိုက်ဦးစီးဌာနကပြောပါတယ်နိုင်ငံတော်ကရေးပေးတင့်သူတွေအတွက်ဒီလပိုင်းအတွင်းစက်သိန်းပေါင်းထောင်နဲ့ချီထောက်ပံ့ပေးပြီးဖြစ်သလိုနိုင်ငံမှာအရေးပေါ်ရန်ပုံငွေလည်းအရန်နဲ့ရှိထားတယ်လို့ပြောပါတယ်။နိုင်ငံတော်ကရေးပေးကြောက်ပျက်စီးဆုံးရှုံးတည်ဆုံးသူတွေနဲ့ပတ်သက်ပြီးဘယ်လိုအကူအညီတွေပေးနိုင်တယ်လဲဆိုတာနဲ့လက်ရှိရေးပေးတွေ့နေကြသူတွေအနေနဲ့ဆောင်ရန်ရှောင်ရန်တွေနဲ့ပတ်သက်ပြီးကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဦးစီးဌာနရဲ့ညွှန်ကြားမှုဦးချွန်ဟရဲကိုမတ်တင်ကြီးထက်ကဆက်သွယ်မေးမြန်းထားတာသူကအခုလိုစတင်ဖြေကြပါတယ
်။ဒီထဲမှာအကုန်လုံးမြောက်ပါသွားတဲ့ဟာစုစုပေါင်းတရားနဲ့30နှစ်ဖြစ်သွားတယ်။နောက်ပြောင်းဆွေတဲ့ပြည်သူတွေအလုံးပေါင်းက3,259ဦးအင်းထောင်ပေါ့။အဲ့ဒါပြောင်းဆွေအင်းထောင်ဖြစ်သွားတဲ့စုစုပေါင်းလာ။နောက်ပြီးတော့ဘေးတင်ပြည်သူများဘေးတင်ဆိုတာခုနကကြီးကြီးပြီးတော့ဘေးတင်နဲ့ဒုက္ခရောက်တဲ့လူလူဦးရေအလုံးပေါင်းကကျွန်တော်စင်ရရဆိုရင်တဲ့တင်းနှတောင်းကုထောင်းခုနရနဲ့56ဦးရှိတယ်။အဲ့ဒီမှာတေဆုံးသူက29ဦးရှိသွားပြီ
။အဓိကထောက်ပံ့နေရတဲ့ဒေသတွေကဘယ်ဒေသတွေပါလဲရှင
်။စကိုင်းတိုင်းဒေသကြီးမှာရှင်မြို့နေပေါင်းမင်းကင်းကံဘလူးကျွန်းလာကနီကောလင်းဘုတ်တလီအင်းတော်ဇီဦးမုံရွာခင်ဦးအရတော်ဝက်လက်ကလေးဝကလေးအဲ့ဒါကြီးစကိုင်းတိုင်းမှာရှင်ကျွန်တော်ထုတ်ပန်ပေးတာပေါ့အဲဒီမှာအများဆုံးကတော့ calling new နေကဘေးတင်ပြည်သူတွေအများဆုံးဖြစ်နေတယ်အဲ့ဒါပြီးလို့ဆိုရင်ကျွန်တော်ကချင်ပြည်နယ်မှာလည်းမူကောင်းရေဖားကန်ရေမူဟင်းဆံပြည်နယ်မှာဆိုရင်မဘင်းဒီပေါ်မူမိတ်ကလောတန်ရန်မန္လေးတိုင်းမှာဆိုရင်မူကောက်တပိတ်ချင်းစင်ကိုအဲ့ဒါကြီးကျွန်တော်ထုတ်ပန်နေပါလိမ့်ချင်းပြည်နယ်မှာရှင်စမီမြို့ရဲ့ဟာခါမြို့နောက်ပြီးတော့ရခိုင်ပြည်နယ်မှာရှင်လည်းရှမ်းမင်းပြဘူဒီတောင်အမ်မြောက်ဦးကရင်ပြည်နယ်မှာရှင်လိုင်းဘွိဖပွန်ဖအန်ရာဇီကျွန်ုပ်မွန်ပြည်နယ်မှာရှင်စိုက်သူဘီလင်းပကူတိုင်းမှာပကူကျောက်ကြီးကျုပင်ကောက်မကွေးတိုင်းမှာရှင်မကွေးအရာဒီတိုင်းမှာရှင်မြောင်းမြရန်ကုန်တိုင်းမှာရှင်ဆွေပီတာအဲ့ဒီမြို့နယ်တွေကိုကျွန်တော်ထောက်ပံ့ရှင်ဆောင်ရွက်နေပါတယ
်ဒီရေဘေးတင်ပေါ့နော်ပြည်သူတွေအပါအဝင်အကူအညီလိုအပ်နေသူတွေအနေနဲ့ဒီဆရာတို့ဌာနကိုများအကူအညီတောင်းလို့ရပါသလားရှင်ဘယ်လိုပုံစံမျိုးနဲ့များအကူအညီတွေပေးလို့ရပါလဲဆရာတို့ဘက်က
ဟုတ်ကဲ့ကျွန်တော်ဘေးတင်ပြည်သူများတဘာဝဘေးနဲ့ဂျုံလာလို့ဆိုရင်ကျွန်တော်မှာဒီသက်ဆိုင်ရာတိုင်းနဲ့ပြည်နယ်ဒီမှာအရာရှိရှင်ထားတယ်နောက်ပြီးသက်ဆိုင်ရာအစိုးရကြီးနောက်သက်ဆိုင်ရာဟိုတိုင်းနဲ့ပြည်နယ်အစိုးရမှာကော်မတီကြီးရှိပါတယ် ကျွန်တော်တဘာဝဘေးဒီကာကွယ်စောင့်ရှောက်ရေးကော်မတီဆိုပြီးတော့ဘခုကနဲ့စီမံခန့်ခွဲကနဲ့လုပ်ငန်းကော်မတီဆပ်ကော်မတီကနဲ့တိုင်းနယ်ပြည်နယ်အဆင့်ဆင့်ကြီးခွဲထားပါတယ်။အဲ့ဒီအဆင့်အောက်မှာအဲ့ဒီကသူတို့ပြောလိုက်ရတယ်သူတို့ကလည်းတစင်းကျွန်တော်တရင်ပို့လိုက်ရင်ကျွန်တော်ကလည်းထောက်ပံ့ရေးဆောင်ရွက်ပေးကြတယ်
။အဲ့တော့ဒီအခုဒီရေဘေးနဲ့ပတ်သက်ပြီးတော့ရောအရေးပေါ်ရန်ပုံငွေသဘောမျိုးထပ်ပြီးတော့ပေါ့နော်အစိုးရဘက်ကချပေးတဲ့ဟာမျိုးတွေများရှိလာပါပြီလားရှင်
။ဟုတ်ကဲ့အဲ့ဒီရေဘေးနဲ့ပတ်သက်တာတော့လူဝင်လူဝတ်လူနိုင်ငံတော်ကချပေးထားပါတယ်။အခုနကျွန်တော်တင်ပြတဲ့အထက်မှလေဒီလုံလောက်မှုမရှိရင်အချိန်မျိုးတောင်းလို့ရတယ်။နောက်နိုင်ငံတော်မှလေအကြံဆိုပြီးတော့ရန်ပုံငွေရှိပါတယ်။နော်ဒီကြည့်စင်ဆောင်ရမယ်ချက်များကပါရေးဆိုလို့ရှိရင်မိကြီးအခြေအနေတရင်ထုတ်ပြန်ချက်ကိုအမင်းနာထောင်ပေးပါဒီလွန်နေတဲ့နေရာများတော့လမ်းလျှောက်သွားချင်းမှဆောင်ရှားပါ၆လမှခန့်မင်းတော်ဒီရှိသည်လူကိုမျိုးပါစေနိုင်တော့ကြောင့်ဒီသေးဖြတ်ကိုချင်းဖြတ်လျှောက်ချင်းမပြုတ်ရမလွှဲမဆောင်တန်လင်းဖြတ်လျှောက်ရပါကတုတ်ဖြင့်ဆန်းတက်ထုတ်ပြီးမှသွားပါမွေနဲ့အစိတ်ရှိသောတော်ဝအများကြီးအန်တွေကိုသတိထားဆောင်ရှားပေးပါဆက်ရှိအန်တွေမှကြီးဝင်းစေရန်ဆက်ရှိမိချူတိုင်များနဲ့ဝေးရာတွင်နေထိုင်ပါမိချောင်းကံပါမိပြူနိုင်သည့်နေရာများတော့တော်လာချိန်မှဆောင်ရှားပါတောက်တုံးဤတန်စီမှုကိုတန်နိုင်သလိုလှောက်ဆောင်ပါဝင်းရောကမဖြစ်စေရန်ဤကိုကျူချက်တုတ်ပေးပါအဲ့ဒါဒီကြီးနေစီမှာဆောင်ရွက်မဲ့အချက်ဖြစ်ပါတယ
်မတ်တင်ငီတိုက်ဆက်သွယ်မင်းမြန်တင်ပြခဲ့တာပါခင်ဗျာအခုတခါပြောပြချင်တာကမြန်မာနိုင်ငံကိုရောက်နေတဲ့ဒုက္ခအသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးတန်တမန်ဟောလိဝုဒ်မင်းသမီးအင်ဂျင်နီယာဂျိုလီဟာဒီကနေ့မှကချင်ပြည်နယ်မြစ်ကြီးနားမြို့ကနေရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာပြီးမဲစီရင်ပညာပေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ရောင်ကြည်သည့်အဖွဲ့နဲ့တွားရောက်တွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံအပြောင်းလဲအတွက်အရေးကြီးတဲ့2015ရွေးကောက်ပွဲမှာမဲပေးခွင့်အခွင့်အရေးအပြည့်အဝရရှိစေဖို့စောင့်ကြည့်သွားဖို့နဲ့အမျိုးသမီးတွေမဲပေးနိုင်ခွင့်မဆုံးရှုံးစေဖို့ဟောလိဝုဒ်မင်းသမီးဂျိုလီကဦးစားပေးတိုက်တွန်းသွားပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်အိန်ဂျလီနာဂျိုလီရဲ့ဒီကနေ့ခရီးစဉ်အကြောင်းကိုစီသူကအခုလိုသတင်းပေးပို့ပါတယ်
ဟုတ်ကဲ့ပါကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာမြစ်ကြီးနားမြို့ကနေရန်ကုန်မြို့ကိုဒီကနေ့ရောက်ရှိနေတာပါရန်ကုန်မြို့ကိုရောက်ရှိစဉ်မှာအမျိုးသမီးလူမှုအဖွဲ့တစ်ခုဖြစ်တဲ့ရောင်ကြီးဦးမဲစင်းပညာပေးအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်လာမယ့်2015ရွေးကောက်ပွဲမှာလူတိုင်းမဲပေးခွင့်အခွင့်အရေးနဲ့အတူအမျိုးသမီးတွေမဲပေးခွင့်မဆုံးရှုံးရစေဖို့အထူးကိုယ်စားလှယ်မင်းသမီးဂျိုလီကတိုက်တွန်းခဲ့တယ်လို့ရောင်ကြီးဦးအဖွဲ့ရဲ့ဒါရိုက်တာဒေါခင်လှကအခုလိုပြောပါတယ်
အကြံပြုတာကတော့အဓိကကျွန်တော်တို့ဒီအမျိုးသမီးမြန်မာနိုင်ငံမှာလည်းအမျိုးသမီးတွေကဥပဒေထောက်ကျော်ရှိတယ်။ဒါမဲဆန္ဒရှင်စာရင်းမှာလည်းအမျိုးသမီးထောက်ကျော်ရှိတယ်လို့ကျွန်တော်တို့ပြောခဲ့တာကိုဆိုတော့ဒီအမျိုးသမီးထောက်ကျော်ရဲ့ကျွန်တော်တို့အားကိုသူကဒီရွေးကောက်ပွဲမှာပါလာဖို့တဲ့ပေါ့နော်။ဒီလူတိုင်းနဲ့မဲပြတဲ့နဲ့လူတိုင်းနဲ့မဲပြခွင့်မဆုံးချုပ်ဖို့ကိုသူကပဲအဲ့ဒါကျွန်တော်တောင်းအားပေးပြောသွားတယ်။ပြည်ဒီမြန်မာနိုင်ငံတက်တခါအရင်အရေးကြီးတဲ့ဒီကောက်ပွဲပေါ့နော်ဆိုတော့နိုင်ငံတကာလည်းစောင့်ကြည့်နေတယ်ဆိုတော့သူတို့ကဒါကိုစောင့်ကြည့်နေတယ်လားနေတယ်ဆိုတော့ဒီဟာပေါ်မှာလည်းဒီကျွန်တော်တို့ဒီတင်နန်းအနေနဲ့ကလူတွေကိုများများပြီးဒီတရင်ရှယ်နဲ့ရောင်းမှိုင်ဖို့တက်ကိုဟိုလုတ်ပေးဖို့သူမျှော်လင့်ပါတယ်လို့ပြောသွားတယ်ရှင့်ဒီကတော့လေ
ရွေးကောက်ပွဲမတိုင်ခင်ပြည်သူတွေအနေနဲ့မဲဆင်းတွေကိုတိတိကျကျမှန်မှန်ကန်ကန်ပါဝင်စစ်ဆေးနိုင်ဖို့နဲ့မဲဆင်းပညာပေးလုပ်ငန်းတွေကိုအင်တိုက်အားတိုက်ပြုလုပ်ဖို့တိုက်တွန်းသွားတယ်လို့ဒေါခင်လကဆက်ပြောပါတယ်
သူကဒေကာကလူတွေကျွန်တော်တို့ဒီမဲဆင်းစစ်တဲ့ဟာပေါ့ရွေးကောက်ပွဲနဲ့ဆိုင်တဲ့တည်င်း channel တွေကိုလူတွေကိုမှန်မှန်ရောင်းနိုင်ဖို့အတွက်ကိုဒီဘယ်အပိုင်းကဒေကာအထောက်ကူပြုလဲပေါ့ပြုတဲ့အပိုင်းကိုသူတို့ဘက်ကဟိုဘက်ကလည်းသူတို့တွန်းအားပေးပြီးတော့လုံဆောင်ပေးမယ်ဆိုတော့ပြောတယ်နောက်တစ်ချက်ကသူတို့မနေ့ကလည်းသမနာနဲ့သူတို့တွေ့တယ်သမနာရဲ့နောက်ထပ်ပိုင်းခေါင်းဆောင်နဲ့တွေ့တဲ့အချိန်မှာလည်းဒီသူတို့ကတော့ပြောခဲ့တယ်အကုန်လုံးပေါ့ဒီ IDP ကလူတွေရောမဲပေးနိုင်ခွင့်ရဖို့ရပြီးလို့ချင်းရင်ဒီလိုလာပြီးတရားမျှတတဲ့ရွေးကောက်ပွဲပြုဖို့တက်ကိုဆိုတော့တွန်းအားဖြစ်စေချင်လို့တွန်းအားပေးတယ်ပေါ့အဲ့ခါတော့သူပြောခဲ့တယ်ထပ်ပြီးတော့ဒီမှာတင်နန်းကျွန်တော်တို့တင်နန်းသူတွေပါလေ
အထူးကိုယ်စားလှယ်မင်းသမီးဟာရန်ကုန်မြို့ကိုမရောက်ခင်မနေ့ကကချင်ပြည်နယ်ကိုတွားရောက်ခဲ့ပြီးတော့ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့မြကြီးနားမြို့မှာတွေ့ဆုံခဲ့တာအပြင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေစီကိုတွားရောက်ခဲ့ပြီးတော့ပြည်ပခါကြောင့်စစ်ဘေးရှောင်ဒုက္ခရောက်နေကြတဲ့အမျိုးသမီးတွေကိုကိုယ်တိုင်တွေ့ဆုံခဲ့ပါတယ်ပြည်ပခါအခြေအနေတွေအတွင်းလိန်ကျန်းဖတ်မှုတားဆီးကာကွယ်ရေးလှုပ်ရှားမှုပူရဲတီထောင်သူလည်းဖြစ်တဲ့မင်းသမီးဂျိုလီအနေနဲ့ကချင်ပြည်ရင်းစစ်ကြောင့်ဒုက္ခရောက်နေသူတွေအတွက်အရေးပေါ်စေဝါးတွေ ဥပဒေရဲ့အကာအကွယ်တွေအပြင်လိန်ကြမ်းဖက်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူနိုင်ရေးတရားရေးမူပေါင်းတွေကိုချမှတ်ဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာဒေါ်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့ဇူလိုင်လ29ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိမြန်မာနိုင်ငံကို6ရက်တာခရီးရောက်ရှိနေတာပါ။ခီးစဉ်ရဲ့ပထမဆုံးနေ့မှာပဲသမ္မတဦးသိန်းစိန်လွှတ်တော်နာရကသူရဦးရွှေမန်းနဲ့ကာကွယ်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်သမ္မတရုံးဝန်ကြီးဦးအောင်မင်းတို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်ဟာအထူးကိုယ်စားလှယ်မင်းသမီးဂျူလီရဲ့ပထမဆုံးမြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ဒီခီးစဉ်တွင်မှာပြည်တွင်းရွှေ့ပြောင်းဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံဖို့အတွက်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေကိုတွားရောက်ဖို့စီစဉ်ခဲ့ပေမဲ့ရာသီဥတုအခြေအနေကြောင့်ရခိုင်ပြည်နယ်ခီးစဉ်ကိုဖျက်သိမ်းခဲ့ရတာဖြစ်ပါတယ်။မင်းသမီးဂျူလီရဲ့ခီးစဉ်လက်ကျန်ရက်တွေမှာအတိုက်ခံကောင်းဆောင်ငင်းချမ်းရေးနိုဘယ်ဆုရှင်ဒေါ်ဆန်းစုကြည်နဲ့လည်းတွေ့ဆုံသွားဖို့ရှိတယ်လို့ခန့်မှန်းရပါတယ်။ကလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အထူးကိုယ်စားလှယ်မင်းသမီးအင်ဂျလီနာဂျိုလီဟာ2012ခုနှစ်ခေတ်ကထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာဒုက္ခသည်စခန်းတွေစီကိုတွားရောက်လေ့လာခဲ့ပူးပြီးတော့မြန်မာအရေးကိုစတင်ဆောင်ရွက်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော့ကိုစီသူရဲ့သတင်းပေးပို့ချက်ပြီးခုတစ်ခါနားဆင်ရမှာကဇူလိုင်လ30ရက်နေ့ကကြာရောက်တဲ့နိုင်ငံတကာမိတ်ဆွေအပေါင်းအသင်းများနေ့ကိုမြန်မာနိုင်ငံမှာလည်းလူငယ်တွေဦးစီးပြီးရန်ကုန်မြို့ပြည်သူ့ရင်ပြင်ပန်းညံမှာပထမအဆုံးအကြိမ်ဖြစ်ကျင်းပခဲ့ကြပါတယ်။လှပတဲ့အနာဂတ်ကိုအတူတကွတည်ဆောက်ကြစို့ဆိုတဲ့ခေါင်းစဉ်တက်ပြီးလူငယ်တွေကြားမှာဖြစ်တည်နေတဲ့အခက်အခဲတွေအပါအဝင်သကဝိုင်းဆွေးနွေးပွဲတွေကျင်းပခဲ့တယ်လို့ပွဲစီစဉ်သူတူကပြောပါတယ်။ VOA သတင်းတော့ကိုထက်အောင်ကတင်ပြမှာပါ။
မြန်မာနိုင်ငံမှာခွဲခြားဆက်ဆံမှုတွေနဲ့အမုန်းစကားတွေကိုဆန့်ကျင်တဲ့အနေနဲ့လူမျိုးဘာသာမတူတဲ့လူငယ်တွေအတူတကွရင်းရင်းနှီးနှီးဆယ်ဖီထက်ပုံတွေရကြပြီးတော့လူမှုကွန်ရက်တွေပေါ်မှာဖြန့်ဝေနေကြတဲ့ My Friend Campaign အဖွဲ့ကဦးဆောင်ပြီးနိုင်ငံတကာမိတ်ဆွေအပေါင်းအသင်းများနေ့ကိုလူငယ်တွေနဲ့အတူပျော့ပျော့ပပဖြတ်သန်းနေကြပါတယ်။မတူညီကွဲပြားတဲ့လူငယ်တွေချာမှာအတူတကွလက်တွဲပြီးတော့ရင်းနှီးချစ်ခင်တဲ့လူပေါင်းအတိုင်းဝိုင်းတစ်ခုတည်ဆောက်နိုင်အောင်ဒီပွဲလေးကိုလုပ်ဖြစ်တာလို့အဖွဲ့ဝင်မတ်တင်စာရှင်လေးကဆိုပါတယ
်။မတူကွဲပြားတဲ့တင်ရင်းနေနောက်သူတို့ရဲ့ပုံမြင်သူတို့ဈာန်မှာရှိနေတဲ့သတ်တော်အောင်မြင်တဲ့တင်ရင်းချစ်မှုတွေမိတ်ဆွေချစ်မှုတွေဒါတွေကိုကျွန်တော်ကပြန်လည်တင်ဆက်တဲ့သဘောပေါ့နော်။ဆိုတော့အဲ့ပုံစံမျိုးလေးကျွန်တော်တို့ဒီမှာပွဲလုပ်ဖြစ်တယ်
။လှပတဲ့အနာဂတ်ကိုအတူတကွတည်ဆောက်ကြဖို့ဆိုတဲ့ကောင်းစဉ်နဲ့သကဝိုင်းဆွေးနွေးပွဲတွေလူငယ်အစိုးရရဲ့ဒေဂီတာဖြောပြပွဲတွေနဲ့လူမျိုးမတူဘာသာမတူတဲ့လူငယ်တွေအတူတကွတက်ပုံရကြပြီးလူမှုကွန်ရက်တွေပေါ်မှာဖြန့်ဝေချမယ့်အစီအစဉ်တွေအပြင်လက်တလောပြည်တွင်းမှာဖြစ်ပေါ်နေတဲ့ရေဘေးဒုက္ခသည်တွေအတွက်ရန်ပုံငွေရှာဖွေကိုလည်းလူငယ်တွေတက်တအားလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီကနေ့ပွဲဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတာဖြစ်ပေမဲ့လို့နောက်နှစ်တွေမှာလည်းနိုင်ငံတကာလူငယ်တွေနဲ့ပူးတွဲပြီးတော့ဆင်နွှဲသွားဖို့ရှိတယ်လို့အဖွဲ့ဝင်မဝေဝေနုကဖွင့်ဟပါတယ်။
ဒါဒီနှစ်ကအစပေါ့နော်ကျွန်တော်တို့ကမ်ပိန်းလေးကြီးရင်ကြီးလာသလားဒီနောက်နှစ်တွေမှာလည်းဒီလိုမျိုးတခြားနိုင်ငံတွေနဲ့ပါပူးပေါင်းပြီးတော့အဲ့လိုမျိုးနိုင်ငံတကာအဆင့်ရှိတဲ့ပုံစံမျိုးတွေကျွန်တော်တို့ဟိုပူးပေါင်းပြီးလုပ်သွားဖို့ရှိပါတယ်။တော်တော်ကလည်းအဆင့်ကမ်ပိန်းရတယ်ကျွန်တော်တို့ဒီအခုမြန်မာပြည်နေစပြီမယ်ကျွန်တော်တို့ဒီဟိုနိုင်ငံတကာကမ်ပိန်းကြီးဖြစ်လာဖို့ယူရထားပါတယ်
။ဒီကနေ့ပွဲမှာလူငယ်တွေနဲ့အတူဒေသရှင်ဖြူဖြူကြောက်တဲ့ကလည်းအမတ်တရဆယ်ဖီတက်ပုံတွေရိုက်ပြီးတော့လူမျိုးမတူဘာသာမတူအသားရောင်မတူယုံကြည်ချက်တွေမတူပေမဲ့လို့မြစ်တာတရားနဲ့ရင်းနှီးချစ်ခင်မှုတွေကိုလေးစားပြီးတော့တငယ်ချင်းဖြစ်မေးဖွဲ့ကြမှာလည်းဖြစ်ပါတယ်။လူငယ်တွေဦးစီးပြီးတော့လုပ်တဲ့ဒီလိုပွဲတွေများများရှိဖို့လိုတယ်လို့သူကတိုက်တွန်းပါတယ
်။အခုနောက်ပိုင်းမှာတော့ဒီလိုမျိုးလေးတွေကအခုဒီဘက်နောက်ပိုင်းမှာ2010နောက်ပိုင်းမှာစပြီးတဖြည်းဖြည်းလုပ်လို့ရလာတာပေါ့နော်။အရင်တော့ဆိုလို့ရှိရင်တော့ဒီ stage show တွေအတွက်လည်းလုပ်ဖို့ခက်တယ်လေ။ stage show နေနဲ့မဟုတ်တဲ့တခြားလူမျိုးရေးပွဲလေးတွေဆိုလို့ရှိရင်လည်းဒါလုပ်ဖို့အစီအစဉ်လေးတွေကခက်တတ်တာပေါ့။အခုနောက်ပိုင်းကတော့ဘာပဲဖြစ်ဖြစ်အရင်ကထပ်ပို့ပြီးတော့လုပ်လို့တော့ရလာတယ်။နောက်ပိုင်းကျလို့ရှင်တော့ဒီထက်ထက်ခါလေးလုပ်ပေးနိုင်လို့ရှင်တော့ပို့ပြီးတော့အကျိုးရှိမယ်လို့ထင်တယ်
မြန်မာနိုင်ငံမှာလူငယ်တွေရဲ့အမြင်တွေရင်းနှီးချစ်ခင်မှုတွေကိုဆက်နွယ်ပေးပြီးတော့တယောက်နဲ့တယောက်အပြန်အလှန်ဆွေးနွေးပလဲကအပြုသဘောဆောင်တဲ့ပြောင်းလဲမှုတွေလုပ်မယ်ဆိုရင်မလိုလားအပ်တဲ့အမှားတွေဖြစ်လာမှာမဟုတ်ဘူးလို့လူငယ်တွေကယင်ဖွင့်ကြပါတယ်။လူငယ်အများစုဟာမိတ်ဆွေတငယ်ချင်းတွေကိုတန်ဖိုးထားချစ်ခင်တတ်တာမလို့ဒီကနေ့ပွဲမှာအများပြားလာရောက်ကြတယ်လို့မတ်တင်စာရှင်လေးကပြောပါတယ်
။ဆောင်မိတ်ဆွေတငယ်ချင်းကလူတိုင်းဒီပါမှာရှိရဲ။နောင်နေရွေးစင်လူငယ်ဘဝမှာဆောင်မိတ်ဆွေတငယ်ချင်းကအရန်ကိုအရေးကြီးရဲ။ဆိုတော့သူတို့မိတ်ဆွေတငယ်ချင်းလို့ပြောတဲ့အခါမှာလည်းမတူညီရဲ့မိတ်ဆွေတငယ်ချင်းတွေအများကြီးရှိကြတော့မတူပွဲထားမှုကိုရှိပေမဲ့လည်းသူတို့ရာဖြစ်နေတော့မယ်။သူတို့ရာတယောက်တစ်ယောက်လေးစားတော့မယ်။တယောက်နဲ့တယောက်မေတ္တာထားတော့မယ်ဆိုတဲ့အပိုင်းကြီးဆိုတော့တော်တော်များများနဲ့ချိတ်ဆက်တယ်လို့ပြောလို့ရတယ်။ဆိုတော့တော်တော်များများလူငယ်တွေပါဝင်မှုရှိပါတယ်။ဒီတော့ဓပုံတင်တဲ့ခါကျတော့လေကျွန်မဆယ်ဖီပေါ့လူငယ်တွေသဘောကျတဲ့ဒီလမ်းစားတဲ့ဆယ်ဖီရိုက်ပြီးတော့သူကတော့ဗုဒ္ဓဘာသာပါဒါပေမဲ့ကျွန်မကတော့ခရစ်စတန်ပါဒါပေမဲ့ကျွန်မတို့ကတငယ်စင်းတွေပါဆိုတော့အဲ့လိုမျိုးမတူကြတဲ့အမှု appreciate လုပ်တဲ့ပုံစံမျိုးလေးနဲ့တွားတော့ အကုန်လုံးရဲ့လူပေါင်းပါမှုတော့ရတယ်လို့ပြောလို့ရတာပေါ့နော
်နိုင်ငံကမိတ်ဆွေပေါင်းသများနေကိုမတူညီတဲ့လူမျိုးတွေကြားနိုင်ငံတွေကြားရင်းချေးမှုတွေနဲ့အမြင်တွေကြားမှာငြိမ်းချမ်းရေးဖြစ်စဉ်တွေနဲ့ယင်းနှီးချစ်ခင်နဲ့ပေါင်းကူတရားတစ်ခုတည်ဆောက်နိုင်မှုရည်ရွယ်ပြီးတော့ကပ္ပကုလသမဂ္ဂအထွေထွေညီလာခံကနေ2011ခုနှစ်မှာသတ်မှတ်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ဒီကဘွယ်ချင်းကြီးလာတဲ့အမျှအာဏာရကျန့်ခိုင်ရေးပါတီရဲ့ပြင်ဆင်မှုတွေပါတီအတွင်းလှုပ်လှုပ်ရှားရှားအပြိုင်မှုတွေနဲ့အတူပဲအာဏာရပါတီနဲ့အစိုးရဆက်ဆံရေးပါတီနဲ့စစ်တပ်ဆက်ဆံရေးကိစ္စရပ်တွေပေါ်မှာလည်းသုံးသပ်ဝေဖန်ချက်တွေတော်များများထွက်လာပါရယ်စစ်စိုးရကဖွဲ့စည်းခဲ့တဲ့ကျန့်ခိုင်ရေးပါတီအနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးနဲ့ပေါ်ထွက်လာနိုင်မလဲအောင်နိုင်ဖို့အတွက်ကဘလောက်ထိမျှော်လင့်စရာတွေရှိပါသလဲလာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါရယ်ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VUE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြောင့်တော့ရှင်တွေကိုကြိုဆိုပါတယ်။
မနက်ပြန်စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့အိန္ဒိယသမုတ်တရားပြင်တဲ့ကပြင်သစ်နိုင်ငံပိုင် reunion ကျွန်းပေါ်ကိုမျောပါလာတဲ့လင်းရင်အပြက်အစီအပိုင်းစားတို့ဟာ2014ခုမတ်လကပျောက်ဆုံးခဲ့ရတဲ့မလေးရှားလေကြောင်းလိုင်း MH370 ရဲ့လင်းရင်အစိပ်ပိုင်းတွေဟုတ်မဟုတ်စစ်ဆေးဖို့နိုင်ငံတကာစစ်ဆေးစုံစမ်းသူတွေ reunion ကျွန်းကိုသွားနေကြပါတယ်။ VOA သတင်းတောက်ဇလတီကာဟုတ်သတင်းပေးပို့ထားတာကိုကိုအောင်ကပြောပြပါမယ်
။အိန္ဒိယသမုဒ္ဒရာတွေကပြင်သစ်ပိုင် reunion ကျွန်းတစ်ခုပေါ်မှာပင်လယ်ခရီးတွေရင်းညှိတွေတက်ပြီးတော့ဖုံးလွှမ်းနေတဲ့လေရင်အပျက်စီးအပိုင်းစားတချို့ရဲ့ဓာတ်ပုံတွေကိုနိုင်ငံတကာစုံစမ်းစစ်ဆေးသူတွေကစစ်ဆေးနေပါတယ်။ပြီးခဲ့တဲ့နှစ်မတ်လတုန်းကပျောက်ဆုံးသွားခဲ့တဲ့မလေးရှားလေကြောင်းလိုင်း MH370 ရဲ့လေရင်ကအစိပ်အပိုင်းတချို့ဖြစ်နိုင်ခြေတဲလွန်စားတော့ရနေပြီလို့ပြင်သစ်နိုင်ငံကလေကြောင်းလုံခြုံရေးဆိုင်ရာကြွမ်းကျင်သူတဦးဖြစ်တဲ့ Xavier Titelman ကပြောပါတယ်
With my team we just looked at
ထောင်းနဲ့ချီတဲ့ဓာတ်ပုံတွေကိုကျွန်တော်တို့အဖွဲ့ကစစ်ဆေးကြည့်ရပါတယ်ဒီလင်းအပျက်စီးတွေကဘယ်ကဖြစ်နိုင်တယ်လဲဆိုတာပါဖြစ်နိုင်ခြေတူနေတာတွေကတော့တခုတည်းပါ Boeing 777တောင်မှန်ကအစိပ်ပိုင်းဖြစ်နိုင်ပါတယ်အရွယ်အစားနဲ့ပုံစံတင်တူတာမဟုတ်ပါဘူးဒီလိုလင်းမျိုးမှာရှိတဲ့တခြားနဲ့မတူတဲ့အသေးစိတ်ပေါက်ဖောက်ထားတာတွေကအစတော်တော်လေးကိုတူနေပါတယ်
ဒီလေရင်ပိုင်းစားဟာအိန္ဒိယသမုဒ္ဒရာတဲကပင်လယ်လိုင်းတွေရိုက်ပြီးအခုလိုကျွန်းပေါ်ကိုရောက်လာတာလို့လည်းပြောပါရယ်။ဩစတြေးလျအနောက်ပိုင်းအန်ဝါဘေးဒတက်ကတူကခါရီတာပတိယာရချီကအခုလိုပြောပါရယ်
။ Finding this piece of debris
ဒီပိုင်းစားတွေပေါ်မှာပောက်ကွဲပျက်စီးခဲ့တဲ့အမှတ်အသားတွေရှိမရှိစစ်ဆေးကြည့်နိုင်မယ်။လေရင်ဘာကြောင့်ပြက်ကျခဲ့သလဲဆိုတာကိုပြောပြနိုင်မှာပါ။
အဲ့ဒီဒေသကကမ်းတွေမှာနောက်ထပ်လေရင်အပိုင်းစားတွေထပ်ပြီးရောက်လာနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ဒီအပိုင်းစားတွေဟာပျောက်ဆုံးနေတဲ့လေရင်ကဖြစ်တယ်ဆိုရင်လေရင်ဘာကြောင့်ပျက်ကျခဲ့တယ်လဲဆိုတာကိုလည်းဖော်ထုတ်နိုင်မယ်လို့ဆိုပါတယ်အမေရိကန်လေရင်မှူးဟောင်းနဲ့ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးဟောင်းစတီဗ်ဂန်ညက်ကအခုလိုပြောပါတယ်
we'll be able to look at it see
ဒီပိုင်းစားတွေမှာပောက်ကွဲဖြစ်စေခဲ့တဲ့အမှတ်အသားတွေရှိမရှိစစ်ဆေးကြည့်နိုင်မယ်ဘာကြောင့်လေရင်ပျက်ကျခဲ့တယ်လဲဆိုတာကိုလည်းပြောပြနိုင်မှာပါ
ဒီတော့တွင်မလေးရှားအာဏာပိုင်တွေကတော့လေရင်ပျက်စီးပေါ်မှာပါတဲ့ serial number တွေနဲ့ဒီလေရင်ဟာမလေးရှားလေကြောင်းကဟုတ်မဟုတ်နှစ်ရက်အတွင်းမှာအဖြေသိနိုင်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုပါရယ်ဒီပျက်စီးတွေကိုစုံစမ်းစစ်ဆေးနေတာတွေကနေဒီလေရင်ပျောက်ဆုံးမှုနဲ့ပတ်သက်ပြီးဘာကြောင့်ဆိုတာသိကျင်နေတဲ့ခီးတွေရဲ့မိသားစုဆွေမျိုးတွေကိုအဖြေတစ်ခုခုပေးကောင်းပေးနိုင်လိမ့်မယ်ဆိုပြီးတော့လဲမျှော်လင့်နေကြပါရယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါခင်ဗျာမကြခင်အပတ်စဉ်ကဏ္ဍတွေထုတ်လွှင့်တဲ့အခါအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နှီးပညာစတာတွေကိုလိုင်းနိုမီတာ25 32နဲ့51တို့ကနေဖန်ယူနားဆင်ပါ
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9:00ကျော်ရှိပါပြီ။ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10:00အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9293လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တာတူတာဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တာတင်ဆက်တဲ့ခါမှာတော့
Toothpick microwave food.သုံးမယ်ဆိုရင်ပလတ်စတစ်ရဲ့ဘူးကအနောက်ဘက်မှာ microwave safe for microwave နဲ့သုံးရင်ဘာမှမဖြစ်ဘူးဆိုတော့စကတ်ထားတယ်
နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာစောင့်မျှော်နားဆင်နေပါတယ်အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါဒီကနေ့ဟာဒုတိယဝါဆိုလပြည့်နေ့ဓမ္မစကြာနေ့ဖြစ်တဲ့အတိုင်းဗုဒ္ဓဘာသာပြန်ပွားရေးအတွက်ကြိုးပမ်းနေတဲ့နီပေါ်နိုင်ငံကဆရာလေးဝီသိဒ္ဓညာနီအကြောင်းကိုဒီတစ်ပတ်သတင်းပတ်တွေအမျိုးသမီးကဏ္ဍမှာတင်ပြဖို့စီစဉ်ထားပါတယ်။ဆရာလေးဝီသိဋ္ဌညာနီဟာမြန်မာနိုင်ငံကိုသီလရှင်ဘဝနဲ့အသက်16နှစ်ကတည်းကရောက်ရှိနေပြီးခုချိန်ထိရန်ကုန်မှာရှိတဲ့မဏိရာဏသီလရှင်ကျောင်းတိုက်မှာဓမ္မစရိယစာချတန်းတက်နေသူဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့အတွေ့အကြုံနဲ့ပတ်သက်လို့ဆရာလေးဝီသိဋ္ဌညာနီနဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါတယ်။
ရလီဝိသိက္ခာညာလီကဒီပေါ်နိုင်ငံကအသက်16နှစ်ကဒီမြန်မာနိုင်ငံကိုရောက်လာတယ်ဆိုတဲ့ခါကျတော့အဲ့ဒီရောက်လာတဲ့အကြောင်းလေးနည်းနည်းရှင်းပြပေးပါလားဆရာလေ
းဆရာလေးကနေပေါ်မှာဒေလရှင်ကိုပြီးတော့နောက်ပိုင်းဆရာလေးရဲ့ဆရာကအဲ့ဒါဒီပရိယမကင်နဲ့ပฏิပါကိုတင်ဆက်ခြင်းနဲ့လေအဲ့တင်ဆက်ခြင်းတော့စတောင်းဝန်ဆရာတော်ဖရာနဲ့တွေ့တဲ့ခါမှာဆရာတော်ကိုဖန်တောင်းပြီးတော့ဆရာလေးတို့ကအဲ့ဒါပရိယပฏิပတ်တင်းမှုအတွက်ဟိမန်ပြီးတော့လေအဲမြန်မာပြည်ကိုရောက်လာတာပေါ့
မြန်မာပြည်ကိုဘာဖြစ်လို့ရွေးပြီးရောက်လာပါလဲဆရာလေ
းအဓိကမြန်မာပြည်ကိုရောက်လာတာဆိုတာမြန်မာပြည်မှာထေရဝါဒနဲ့ပတ်သက်တဲ့ပရိယပฏิပတ်ကနောက်ထပ်နိုင်ငံထဲကပို့ပြီးတော့ကောင်းပါတယ်အဲဒါကြောင့်ဒီမြန်မာနိုင်ငံကိုပဲဆရာလေးကပို့ပြီးတော့အားရတာပေါ့လေအဲအားရလို့အဲမြန်မာပြည်ကိုရွေးထားတာပေါ့
ဆရာလေးရောက်လာပြီးတော့ပေါ့နော်နေထိုင်တဲ့ဘဝလေးနဲ့ရှင်းပြပေးပါလား
ကျယ်လေးရောက်ခါစာရမဟာစိတ္တနဲ့ဓမ္မတရားအာထောက်တာပေါ့နော်အဲအာထောက်ပြီးတော့နောက်ပိုင်းကျယ်လေးကတရားလေးလမ်းဝါမှာရှိတဲ့မနိရဏတိလရှင်ကျောင်းတိုင်ပေါ့အခုဆိုရင်အဲသူနန္ဒလာမှာရှိတာပေါ့ငကုလလမ်းဝါမှာရှိပါတယ်အဲမှာဆရာလေးငယ်လာကြည့်အလတ်တန်ဒီတင်ခဲ့ပါတယ်နောက်ကြတော့စေတောင်းကဆရာတော်ဖရာထာစစ်ပြီးတော့ပညာရေးတင်ပါတယ်ပရိယပฏิပါကိုပြန်အဲမှာလည်လာပါတယ်ဆရာလေးတို့ကမလည်းမူလာတာအငေတန်းအလက်တန်းအကြည်တန်းအစာချတန်းဆိုပြီးရှိပါတယ
်ဒီမှာပြန
်ဆရာလေးကအခုလောလောဆယ်ကာလအကြည်တန်းအထိအောင်ထားပြပါပြီအခုဆက်လက်ပြီးတော့စာချတန်းလုပ်နေတော့ပါပဲစာချတန်းကလည်းမအောင်နေပါဘူ
းကလေးဆက်ဆွတ်ဆော့ပြောပါတော့မူလာတာအငေတန်းအလက်တန်းအကြည်တန်းဒီမှာစရိယစာချတန်းဆိုတဲ့ခါမှာအဲ့ဒါလေးနည်းနည်းရှင်းပြပေးပါလားဗန္ဒင်းတစ်စီချာလဲဘလောက်ကြောင်ဖြစ်ရလဲပေါ့နော
်အဲ့ညာထက်တဲ့လူတွေကလားအခုငယ်လာကြီးအကောင်လုံးတနှစ်ထက်အောင်တာရှိပါတယ်စာချတာအထိပဲတနှစ်ထက်အောင်တယ်လို့ရှိတယ်။နည်းနည်းသုံးနဲ့ကြားတယ်လို့လားရှိပါတယ်။ဆရာလေးကလမူလာတာအငယ်တန်းတွေကလည်းနှစ်ချင်းအောင်ခဲ့ပါတယ်။အလတ်တန်းအကြည်တန်းတွေကလည်းနည်းနည်းသုံးနဲ့အဲ့လိုကြားခဲ့ပါတယ်။
အဲ့တော့ဆရာလေးဗမာပြည်ကိုလာခဲ့တာ16နှစ်ထက်ရဆိုတဲ့ခါကျတော့ဆရာလေးဗမာလူမျိုးတွေဘယ်လိုမြင်လဲလဲပေါ့နော်။နည်းနည်းရှင်းပြပေးပါလားဆရာလေး
။ဗမာလူမျိုးတွေကလားကိုညီနာတို့မေတ္တာထားပြီးတော့အားလုံးဆရာလေးတို့အတွေ့ပေါ့နော်။မေတ္တာထားတာပြီမေတ္တာရဲ့ဆယ်နာရီထားပြီးအာလောင်းဝိုင်းဝန်းကူညီပေးပါတယ်။ပရိယဘေမှာချင်းလားအာလောင်းအထောက်နိုင်မှုအတဲသူတို့ကြိုးစားပေးပါတယ်။ပရိတိတဲ့နဲ့ခမာလားအစာစာအဲတကားတကမကလားစာအုပ်စာတန်းကနဲ့စားပြီးတော့ဆက်လေးတို့ကိုပြေဆုံးနိုင်အောင်ထောက်ပံ့ပါတယ်။ဆက်လေးတို့ကိုအာလောင်းအစင်းပြင်းအောင်လုပ်ပေးတာကလားစတောင်းဖရာကြီးပေါ့နော်ဆက်လေးတို့ကနေဖို့ထိုင်ဖို့အာလောင်းအစာစာအဲရာအစာဘူးတာဘူးနဲ့စာပြအကောင်လုံးဆရာတော်ကြီးပဲဆရာလေးတွေကိုတ တောင်းယူပြီးတော့ဆရာတော်ဖေကဆောင်ရွက်ပေးထားလို့အားလုံးဆရာလေးတို့ကချမ်းချမ်းသာသာပြန်မှပြန်နေပြီးတော့ပရိယပฏิပတ်ကိုတွန်တွဲပြီးတော့တင်းကိုလဲလာနိုင်တာပေါ့နော
်ဒီမှာဖေဒီဘက်တော့မှသိချင်တာပေါ့နော်ရှင်ဖေတို့မနေ့မျက်စိနှလုံးပွင့်ကလေးဆပြီးတော့ပေါ့နော်ည8:00တိကသီလရှင်ရဲ့ဝီနီနဲ့ပတ်သက်ပြီးတော့ပေါ့နော်ဘလို့အဆင်ဆင်လှုပ်သွားတယ်ဆိုတာပေါ့နော
်ဟုတ်ကဲ့ဒီမှာတကြောင်နဲ့တကြောင်နဲ့လာမတူပါဘူးနော်အဲ့ဒါဒါပဲနဲ့ဆရာလေးတို့ကြောင်းမှလာဆရာလေးတို့ကမနေ့ချင်းပရိယတိတင်းနေတဲ့ချိန်မှာကျတော့မနေ့၄နိုင်လောက်တော့အနည်းဆုံးထားရပါတယ်ထားပြီးချင်းလာကိုရဝဆလုပ်ပြီးချင်းဖေရစီကိုတယ်တရားထိုင်တာပေါ့လေအဲ့ဒီထိုင်ရမယ်ဆိုပြီးတော့လာဆရာလေးတို့ကအဲ့ဒီအစာတင်းတဲ့ချိန်မှာလာမရှိဘူးအမနဲ့အမေရန်ထိုင်ရပါတယ်ဆရာလေးတို့ကမနေ့တရားအရင်ထိုင်ပြီးပြီးချင်းမနေ့အရင်ကစားပြီးပြီးချင်းလားဆရာလေးတို့က6နိုင်9နိုင်ကနေစားပြီးတော့မနေ့စားတင်ရတယ်ဟိုတမယောလာချပေးရတာပေါ့9နိုင်ကနေစားနေအနည်းဆုံး9နိုင်တစ်ခါတစ်ခါလဲ10နိုင်ထိလာရှိပါတယ်အဲ့တော့လောလောပြင်းနေကြတော့လားကိုယ်ရဲ့ဝယ်ရဝစားရေချုံမှုရုပ်ပြီးရင်အဲ့ချုံစားပြီးနောက်ပိုင်းခဏနာပြီးတော့ပြန်တစ်ခါတစ်နိုင်ကနေစားပြီးတော့9နိုင်ထိတစ်ခါတစ်ခါလားစားဝချတာစားတင်တာအဲ့လိုရှိပါတယ်ပြီးတော့ည6နာရီချင်းလာဆရာလေးတို့စူပောင်းဖရာရှိကိုတယ်ရှိကိုပြီးတော့9နာရီတိဆရာလေးတို့တရားမှတ်ပါတယ်9နာရီပြင်လာကိုရဲ့မနေ့နေခင်ပဲလေးလာထားတဲ့စာဝါးတွေကိုပြန်နှွေတာပေါ့ဒီမှာအရာပိတာကိုပြန်အန်တာပေါ့အဲ့လိုမျိုးလုပ်ရပါတယ်ညနေ9နာရီ10နာရီချင်းလာဆရာလေးတို့ကပြန်နှားတာပေါ့လေအဲ့တော့တနေ့တားလာအဲ့လိုမျိုးလုပ်ရတာပေါ့
ဒီမှာဖရာဆရာလေးပေါ့နော်အခုဒီမှာစရိယစာချတန်းတက်နေတယ်ဆိုတဲ့အခါကျတော့ဒီဓမ္မစရိယစာချတန်းအောင်ပြီးလို့ရှိရောဆရာလေးဒီဘောနိုင်ငံကိုပြန်မလားရှင်ပြ။ဟု
တ်ကဲ့ဒီမှာဆရာလေးတို့ကလာဟိမန်ထတာကလမမပြီမပြပစွန်စတတ်နေကိုရဲ့ညာအေချင်အရာတတ်နိုင်သမျှပရိယာပရိပတ်ကိုလဲလာတင်းယူပြီးတော့ပြင်လာဆရာလေးနေဘောနိုင်ငံကိုပြန်မှုစစ်စစ်ရှိပါတယ်။နေဘောနိုင်ငံတော့ပြပစွန်လာဆရာလေးတို့ရဲ့လဲလာထားတဲ့တင်ယူထားတဲ့ပညာရေကွန်ပရိယာပฏิပန်နခုလုံးကိုဆရာလေးတို့စွားနိုင်တဲ့ဘက်ကနဲ့စွားနိုင်အဲ့ဒီခလဲတုံငယ်ကနဲ့စားပြီးတော့အားလုံးပေါ့နော်သူတို့ကိုကိုယ်ရဲ့လဲလာထားတဲ့ပညာကိုပြန်တင်ပေးပြီးတော့သူတို့ရဲ့ဘဝကိုလာပရိယာပฏิပန်နားလဲပြီးတော့ငင်းချောင်းနေနိုင်အောင်ဆရာလေးတို့စွားနိုင်တဲ့များသူတို့ကိုတင်ပေးဖို့ဆရာလေးကစဉ်းစားထားပါတယ်ဖခင်ရဲ့ဒီတရားကိုသိပြီးတော့လေလောဘဒေါသတွေလည်းနေနိုင်တယ်များနေအောင်ဒီလောကဓာတ်နဲ့ကျောင်းလာတဲ့ခါမှလည်းခန္ဓာရင်ရှိပြီးတော့တရားကိုကိုဘွားမှလွယ်လွယ်နဲ့ဖြတ်ကျော်နိုင်အောင်ပါလေသူတို့ဆရာလေးတို့အနေနဲ့သူတို့ကိုစွန့်နိုင်ရရှိအောင်ပါလေတင်ပေးဖို့အားမျို
းဒီမှာဖေဆရာလေးကနီဘောနိုင်ငံလာတာပေါ့နော်အသက်16နှစ်ကအခုဒီတပည့်တော်မနဲ့အမေးဖြေထုတ်တဲ့နေရာမှာလည်းမြန်မာစကားပြောတဲ့နေရာမှာလည်းတော်တော်လေးဖြောင်းဖြောင်းဖြူးဖြူးပြောတာသတိထားမိပါတယ်အဲ့တော့မြန်မာစာသင်တဲ့နေရာမှာဟောနည်းနည်းအတွေ့အကြုံလေးဆက်ဝေးပါလားရှင်ဖေ
မြမစားကလာဆရာလေးတို့ရောက်ခါစားတရားအားထုတ်ပါတယ်တရားအားထုတ်တဲ့အချိန်မှာအဲ့ဒီမှာဘာသာပြန်လာမရှိဘူးဘာသာစကားလာဆရာလေးကခက်ခဲတော်တော်ရှိတယ်အင်္ဂလိပ်စကားလာကောင်းကောင်းတတ်တာမဟုတ်ပြီးတော့နေပေါ်စကားပဲတတ်တာမမစကားလာလုံးဝမတတ်အဲ့ဒီခါမှစစ်တောင်းကောင်းဆရာတော်ဖရာကဆရာလေးကိုတရားစိတ်ရင်နဲ့ပေါ့နော်ဟိုဘာသာစကားနားလဲနိုင်အောင်ပြောနိုင်အောင်အဲ့လိုမျိုးလင်္ကာလုံးနဲ့လင်္ကာလုံးအဲ့လိုမျိုးစကားပြောပါပေါ့နော်အဲ့တော့တင်းပေးသွားတယ်အဲ့လိုနဲ့ပဲဆရာလေးကစကားပြောရရင်တက်လာတာပေါ့နော်စကားပြောတက်လာတဲ့နောက်ပိုင်းကျတော့ဆရာလေးအမှကာကြီးခောက်ခွဲတွေပါတယ်အဲ့လိုမျိုးပေါ့ဟိုတယောက်ကတင်းပစ်လိုက်ဒီတယောက်ကတင်းပစ်လိုက်နည်းနည်းလေးလဲလာဖြစ်သွားတာပေါ့နောက်ပိုင်းကျတော့ဆရာလေးကမနေ့ရက်နောက်ကြောင်းတိုင်းမှာဆရာတော်ဖေကအမှစတင်ကိုပို့လိုက်တော့အဲ့ကနေပြန်တကားတက်ကြီးဖာစာကိုဆရာလေးအရင်ဖတ်ရတယ်ဖတ်ပြီးတော့အဲ့ဒီနေ့တက်ကြီးဖာစာဖတ်ဆရာလေးအငဲလေးတွေနဲ့စကားပြောပေါ့စကားပြောဆိုတော့မြန်မြန်စကားပြောတဲ့ခါမှစကားပြောတာလားမြန်မြန်တက်လာတာပေါ့အစာရဲတာလားနည်းနည်းခက်တယ်လေ
ဒီမှာဖေ
ခက်တဲ့ခါမှကျတော့အဲ့ကဆရာကြီးကတင်းပေးပါတယ်အဒီကလည်းဆွေတောင်ကုန်ဆရာတော်ဖေကဆရာလေးကိုပါဠိစာရီရောမြန်မာစာရီကိုအများကြီးတင်းပေးတာပေါ့နော်အဲ့ဒါနဲ့ဆရာလေးကတဖြည်းဖြည်းနဲ့စကားရလာတဲ့ခါမှကျတော့ရေးဖို့ပြန်ကြိုးစားဝါလုံးကြီးကနဲ့စာပြီးဆရာကြီးကရေးခိုင်းပြီးတော့အဲ့မှာတဖြည်းဖြည်းနဲ့အဲ့ဒါအရေးကိုလည်းနည်းနည်းတလာတော့ဗောလေဒီမှာ
ဟိုဒီဘက်တော့မှနောက်ဆုံးမိချင်တာကတော့ရှင်ပြဘာလို့တိလရှင်လို့ကိုဆုံးဖြတ်ပါလေရှင်ပြတ
ိလရှင်ဝတ်တာကလာဆရာလေးတို့ကငင်းငင်းတော့ကနေပဲဆယ်လိုမီတာဆိုကဗုဒ္ဓဘာသာနိဗ္ဗာန်ဓမ္မကိတ္တိကြောင့်မှ နေတိုင်းပဲကြောင်ဝရဝဆာလုပ်ပေးပါတယ်အဖိုးကဆရာလေးကိုအဲကြောင်ခေါ်သားတာပေါ့လေကြောင်ခေါ်သားတယ်ဖះဆာတွေတင်းနေဖះဆာနဲ့ရင်းနှီးအောင်သူလုပ်ပေးတယ်လုပ်ပေးနေနောက်ပိုင်းကျတော့ဆရာလေးရိုဆိုင်ထဲမှာလာတိလရှင်ဝတ်ချင်တာရှိပါတယ်တာမန်ပုဂ္ဂိုလ်တွေဒီလိုတိလရှင်ဝတ်လို့ရမှာဆရာလေးကနားမလဲခဲ့ဘူး
အမဖေ
အတရေကျတော့အဖိုးကဟိုမော်လမန်ဆရာဖေကကြွားလာတော့ဆရာလေးကိုမေးတယ်လေတိလရှင်ဝတ်မလားတဲ့သူတိလရှင်ဝတ်ဆက်ချင်တယ်တဲ့ဆရာလေးကဝတ်မလားတဲ့သူမေးတော့အော်အဲ့လိုဝတ်လို့ရလားလို့အဖိုးကမေးတော့ဝတ်လို့ရတယ်တဲ့ဝတ်မလားတဲ့ဆိုတော့အဲ့ကနေဆရာလေးကလည်းအဖိုးရဲ့ဆန္ဒပေါ့နောက်ကအဓိကလည်းအဖိုးရဲ့ဆန္ဒအတိုင်းဆရာလေးကလည်းဝတ်ချင်နေတာလေ
ဒီမဖေ
အဖိုးရဲ့ဆန္ဒအတိုင်းဆရာလေးအရင်ဝတ်လာတာပေါ့နော်နောက်ပိုင်းကျမှကိုကဖေဒါနာကိုပို့ပြီးတော့ဒီလေးလိုင်းလေးနဲ့ပို့ချညွှန်လာတာပါလေ
ဒီမှာဖေအ
ဲ့ဒါပို့အမင်းဝတ်ဖို့ကြိုးစားလာခဲ့တာပါလို့
ဒီမှာဖေကျေးဇူးများကြီးတင်ပါတယ်ရှင်ဖေဘုလိုစိတ်ရှိရှိနဲ့ရှင်ပြရတဲ့အတွက်ဆရာလေး
ဆရာလေးကိုဒီမှာမေးတဲ့အတွက်စကားမကြမ်းကျင်ပေးနဲ့ဆရာလေးဖိတ်ခွင့်ရတာတော်တော်ဝမ်းသာပါတယ်ဒီမှာကြီးတို့အားလုံးလည်းကျေးဇူးတင်ပါတယ်
တော်လာလာတန်းတင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ရတာပါအခုတခါအလဲကျလာတာကတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဇူလိုင်လနဲ့ဩဂုတ်လအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရပ်တွေအကြောင်းကိုအခုတစ်ပတ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာတင်ဆက်သွားမှာပါအမေရိကန်နဲ့ဆိုဗီယက်ခေါင်းဆောင်တွေရဲ့စကားစစ်ထိုးပွဲနျူကလ িয়ার လက်နက်စမ်းသပ်မှုရက်စေးစာချုပ်ဂျပန်နိုင်ငံအပေါ်အနုမြူဘုံကျဲချခဲ့တဲ့အကြောင်းတွေပါဝင်ပါတယ်ကူအောင်အောင်နဲ့အတူနန်းလောင်ကကူညီတင်ဆက်ထားတာပ
ါဘုဒ္ဓဘာသာစီစဉ်လို့တော့ CAK ကာလကထင်ရှားတဲ့စကားစစ်ထုတ်ပွဲအကြောင်းနဲ့စလိုက်အောင်လာနန်းလောင်ရေ
ဟုတ်ကဲ့ကူအောင်အမေရိကန်သူသမရရစ်ချတ်နစ်ဆန်နဲ့အဲ့ဒီအချိန်ကဆိုဗီယက်ပြည်ထောင်စုဝန်ကြီးချုပ်နီကီတာခရူရှက်ဖ်တို့ရဲ့စကားစစ်ထုတ်ပွဲကိုလူအတော်များများစိတ်ဝင်စားခဲ့ကြတယ်နော်
ဟုတ်ပါတယ်1959ခုနှစ်ဇူလိုင်လ24ရက်နေ့မှာဒီစကားစစ်ထိုးပွဲကျင်းပခဲ့တာပါဒုသမ္မတနစ်ဆန်ဟာအမေရိကန်တုတ်ကုန်ပစ္စည်းတွေပြသမဲ့ကုန်စည်ပြပွဲတက်ရောက်ဖို့မော်စကိုကိုရောက်နေချိန်မစ္စတာခရူရှက်ဖ်နဲ့အရင်းရှင်စနစ်နဲ့ကွန်မြူနစ်စနစ်ရဲ့အာတာချက်အာဏာချက်တွေကိုအပြန်အလှန်စကနာထိုးရင်ပြောဆိုခဲ့ကြတာပါအိမ်သုံးပစ္စည်းတွေဆောက်လုပ်ရေးပစ္စည်းတွေနဲ့အရင်းရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အကြောင်းသူတို့ရဲ့အမြင်တွေကိုနှိုင်းယှဉ်ပြီးတော့ပြောဆိုခဲ့ပါတယ်
ကြအပြင်လွတ်လပ်စွာစဉ်းစားတွေးခေါ်ပိုင်ခွင့်နဲ့စီးရင်နဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။အခုလိုခေါင်းဆောင်တွေရောအပြန်အလှန်စကားစစ်ထိုးကြတာကိုရိုက်ကူထားပြီးတော့အမေရိကန်ပြည်ထောင်စုနဲ့တကမ္ဘာလုံးကိုရုပ်မြင်သံကြားကနေထုတ်လင်းပြသခဲ့ပါတယ်။သူသမရနစ်ဆန်ဝါရှင်တန် DC ကိုပြန်လည်ရောက်လာပြီးတဲ့နောက်မှာလည်းမိဖို့ဆောင်စကားစစ်ထိုးပွဲလို့လည်းသိကြတဲ့အောင်မြင်ပြီးပြေလည်စွာဆွေးနွေးနိုင်ခဲ့တဲ့ဒီတွေ့ဆုံမှုအကြောင်းကိုပြန်ပြောပြပါတယ်။
ပထမအချက်အနေနဲ့ Mr. Khrushchev နဲ့အတူဆွေးနွေးခဲ့ရတာဟာနှစ်လုံးပွဲရာဖြစ်ပြီးတော့ဒုတိယအနေနဲ့ကတော့အပန်းဖြေရိတ်တာမှာသူနဲ့တွေ့ကြတဲ့အခါစကားစစ်ထိုးပွဲတုန်းကလိုမျိုးမဟုတ်တော့ဘဲတွေ့ဝိုက်ပြောဆိုတာတွေမရှိတော့ဘဲတဲတိုးပြောဆိုလာတယ်လို့ Mr. Nixon ကပြောတော့တာပ
ါအထူးကြားတဲ့ပြဿနာကြီးကြီးမားမားကိစ္စတွေကိုလည်းသူ့အမြင်ကိုယ်အမြင်ပွပွင့်လင်းလင်းပြောနိုင်ခဲ့တယ်လို့သူ့သမ္မတ Nixon ကပြောပါတယ်ကျဟာဆိုဗီယက်ခေါင်းဆောင်နဲ့အပေါ်သူ့အနေနဲ့ဘလို့သဘောထားခဲ့တယ်ဆိုတာကိုလည်းပြသလိုက်တာလည်းဖြစ်ပါတယ်
။နျူကလ িয়ার စမ်းသပ်မှုတားမြစ်ပိတ်ပင်တဲ့သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အကြောင်းကိုဆက်လက်တင်ပြပေးလိုပါရယ်ဗျာ။1963ခုနှစ်ဇူလိုင်လ25ရက်နေ့မှာအမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဆိုဗီယက်ပြည်ထောင်စုတို့အကြားနျူကလ িয়ার စမ်းသပ်မှုရစဲရေးနဲ့ပတ်သက်ပြီးစာချုပ်ချုပ်ဆိုဖို့သဘောတူညီခဲ့ပါတယ်။ဒီစာချုပ်ချုပ်ဆိုတဲ့ရည်ရွယ်ချက်ထဲမှာသဘာဝပတ်ဝန်းကျင်ပေါ်ထိခိုက်နိုင်တဲ့ရေဒီယိုဓာတ်သတ္တိကြွပစ္စည်းတွေရဲ့အန္တရာယ်ကိုအဆုံးသတ်ဖို့လဲပါဝင်တဲ့အပြင်ကမ္ဘာကြီးအတွင်းပင်လယ်နဲ့အာကာသထဲမှာပါမကျန်နျူကလ িয়ার လက်နက်စမ်းသပ်မှုကိုပိတ်ပင်လိုက်နိုင်ပါတယ
်။အမေရိကန်လူထုကိုပြောကြားတဲ့မိန့်ခွန်းမှာတော့သမ္မတဂျွန် F. ကနေဒီကဂျာဟာငြိမ်းချမ်းရေးအတွက်ပထမဆုံးအနေနဲ့အခြေလမ်းစတင်လမ်းနိုင်လိုက်တာဖြစ်ပြီးစစ်မဲ့ဖြစ်ပွားလာမဲ့အန္တရာယ်ကိုလဲရှောင်ရှားလိုက်နိုင်တယ်လို့ဆိုပါတယ်။1963ခုနှစ်ဩဂုတ်လ5ရက်နေ့မှာတော့မော်စကိုမြို့ခရမ်လင်နန်းတော်ကအခမ်းအနားအတွင်းမှာနျူကလ িয়ার လက်နက်စမ်းသပ်မှုရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်
။အခုတခါတော့အမေရိကန်စစ်တပ်အတွင်းကအသားအရောင်ခွဲခြားဆက်ဆံမှုကိုတားမြစ်ပိတ်ပင်တဲ့အမိန့်ထုတ်ပြန်ခဲ့တဲ့အကြောင်းကိုပြောပြပေးမှာပါ။1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းကအမေရိကန်စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့အတွင်းအသားအရောင်ခွဲခြားမှုအဆုံးသတ်ဖို့အမေရိကန်သမ္မတဟယ်ရီထရူမန်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။ လက်နက်ကင်တက်တွေရဲ့ဦးစီးချုပ်အနေနဲ့ကနိုင်ငံသမ္မတတရားအနေနဲ့ထုတ်ပြန်လိုက်တဲ့ဒီမိတ်ရဲ့ရည်ရွယ်ချက်ကအသားအရောင်လူမျိုးဘာသာတရားကိုအခြေမခံပဲလူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်မှုဖြစ်တယ်လို့သမ္မတထရူမန်ကပြောပါတယ်
အခုလိုထုတ်ပြန်လိုက်တဲ့သမ္မတရဲ့အမိန့်ကြောင့်ဘလောက်ထိတိုးတက်မှုတွေရှိသလဲဆိုတာကိုသမ္မတရဲ့အထူးအကြံပေးကော်မရှင်ကလည်းမျက်ခြေမပြတ်ကြည့်ရှုနေတာပါသမ္မတထရူမန်အစိုးရအဖွဲ့အနေနဲ့ပြည်သူအခွင့်အရေးဆိုင်ရာဥပဒေတွေကိုလွှတ်တော်ကအတီးပြုတ်ပေးဖို့ဆောင်ရွက်နေတာတွေကိုတောင်ပိုင်းပြည်နယ်တချို့ရဲ့အထက်လွှတ်တော်အမတ်တွေကကန့်ကွက်ဖို့ဆောင်ရွက်ခဲ့တာကိုသိခဲ့ပြီးတဲ့နောက်သမ္မတထရူမန်ကဒီအမိန့်ကိုထုတ်ပြန်ခဲ့တာပါအာဖရိကန်အမေရိကန်တွေရဲ့မဲပေးခွင့်ကိုတားမြစ်တဲ့တောင်ပိုင်းပြည်နယ်တချို့ရဲ့ဥပဒေတွေကိုသမ္မတထရူမန်ကရုပ်သိမ်းဖို့ကြိုးစားခဲ့တာလည်းဖြစ်ပါတယ်
။ကဲအခုတော့ဩဂုတ်လအတွင်းကတမိုင်းဝင်အဖြစ်ပြက်တွေအကြောင်းကိုဆက်ပြောပြပေးအောင်လာနေလောက်ရေ။ကျွန်တော်တို့မြန်မာနိုင်ငံသားတချို့လည်းရွေးချယ်ခံရလေရှိတဲ့ Fulbright Program အကြောင်းမှာ1946ခုနှစ်ဩဂုတ်လတရနေ့မှာအမေရိကန်သမ္မတဟယ်ရီထရူမန်ဟာ Fulbright ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်
။ Arkansas ပြည်နယ်အထက်လွှတ်တော်အမတ်ဂျေဝီလျံဖူဘရိုက်ကဒီဥပဒေကိုအစိုးပြုတ်တင်တွင်ခဲ့တာပါကိုအောင်အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကြားပိုးပြီးနားလည်မှုရှိလာအောင်နှစ်ဖက်နိုင်ငံတွေကဆရာတွေဗမောက္ခတွေအသက်ပညာရှင်အသိပညာရှင်ကျောင်းသားတွေအပြန်အလှန်တွားရောက်လေ့လာပြီးနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရှိလာအောင်ဒီအစီအစဉ်ကိုအကောင့်ထည့်ဖော်ရခြင်းဖြစ်တယ်လို့သူကဆိုပါတယ
်ဒုတိယကမ္ဘာစစ်လက်ကျန်ပစ္စည်းတွေကိုရောင်းချပြီးရရှိလာတဲ့ငွေတွေနဲ့ဒီအစီအစဉ်ကိုစတင်အကောင့်ထည့်ဖော်ခဲ့တာပါFulbright အစီအစဉ်ကနေဘလုတ်ပါသာရဲ့မျိုးမဆိုလေးလာတင်ယူလိုတဲ့အရေးချင်းမိចောင်းသားပေါင်း1300လောက်ကိုပညာတော်သင်စုကြီးထောက်ပံ့ပြီးဖွဲ့ရရှိအောင်နဲ့သုတေသနလုပ်ငန်းတွေအတွက်လည်းကူညီပါရစေ
။ခုခါမှာ Fulbright အစီအစဉ်နဲ့နိုင်ငံပေါင်း184နိုင်ငံကအနုပညာရှင်တွေအပါအဝင်ပညာရှင်ပေါင်း2000နီးပါးကိုအမေရိကန်ပြည်ထောင်စုစီခေါ်ယူခဲ့ပြီးတော့အမေရိကန်နိုင်ငံသား13,500နီးပါးကလည်းနိုင်ငံရက်ချားကိုတွားရောက်ခဲ့ပါတယ်။အဲ့ဒီအစီအစဉ်မှာပါဝင်ခဲ့သူတွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်တာဝန်ယူခဲ့သူBoutros Ghali နဲ့အမေရိကန်ရုပ်ရှင်မင်းသား John Lightgo လည်းပါဝင်ပါတယ်
။ခုတစ်ခါပြောပြပေးခြင်းတဲ့အကြောင်းအရာကတော့ယူပဗေဒပညာရှင် Albert Einstein ကသမ္မတ Franklin Roosevelt ကိုစာရေးသားခဲ့တဲ့အကြောင်းပါ။တမိုင်းနဲ့ချီးပြီးတော့အပြောင်းလဲတွေဖြစ်ခဲ့တဲ့ဒီစာကို1939ခုနှစ်ဩဂုတ်လ2ရက်နေ့မှာရေးသားခဲ့ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်နယူးဂျာစီပြည်နယ်ပရင်စတန်တက်ကတိုမှာစာသင်ကြားပြသသူလည်းဖြစ်တဲ့အိုက်စတိုင်းဟာဒုတိယကမ္ဘာစစ်မတိုင်ခင်ကနာဇီဂျာမနီတို့ရဲ့ရန်ကနေလွတ်မြောက်အောင်ထွက်ပြေးလာခဲ့သူပါ
မြို့တစ်မြို့လုံးကိုအသာလေးဖျက်ဆီးပစ်နိုင်တဲ့ယူရေနီယံဘုံးတစ်မျိုးကိုစမ်းသပ်တီထွင်သူတွေရှိနေပြီးဖြစ်ကြောင်းသိပ္ပံပညာရှင်လည်းဖြစ်တဲ့အိုက်စတိုင်းကသမရယူဇဗက်ကိုသတိပေးခဲ့ပါတယ်ဒါအပြင်နျူကလ িয়ার စမ်းသပ်မှုလုပ်နေတဲ့သိပ္ပံပညာရှင်တွေကိုမွေကြီးထောက်ပံ့ဖို့ကိုလည်းသူကစာထဲမှာတိုက်တွန်းထားတဲ့အပြင်အစိုးရအနေနဲ့ယူရေနီယံဓာတ်သတ္တုစတင်ရှာဖွေဖို့ကိုလည်းအကြံပြုထားပါဗျ။အ
ဲဒီနောက်တော့သမရရူးစ်ဖဲဟာနျူကလ িয়ার ဘုံးပြလို့ဖို့သိပ္ပံပညာရှင်တွေနဲ့အင်ဂျင်နီယာတွေပါတဲ့ကော်မတီတစ်ခုကိုဖွဲ့စည်းပေးခဲ့ပါဗျ။1940ခုနှစ်ရောက်မှာတော့နျူကလ িয়ার ဘုံးအမြန်ဆုံးထုတ်လုပ်နိုင်ဖို့အတွက်ထိတ်တန့်လျော့ဝဲအစီအစဉ်တရက်ကိုစတင်ဖို့သမရရူးစ်ဖဲကအမိန့်ထုတ်ပြန်ခဲ့ပါဗျ။နန်းလောင်ကြီးခုနကပြောသွားတာကတော့နျူကလ িয়ার ဘုံးဘယ်လိုပုံစံမျိုးနဲ့ဆက်လုပ်ဖြစ်လဲဆိုတဲ့အကြောင်းပါဒါနဲ့တစ်ဆက်တည်းဆက်ပြောပြချင်တာကတော့ဒီဘုံးကိုဘယ်လိုဆက်ပြီးအသုံးပြုခဲ့လဲဆိုတဲ့အကြောင်းပါ1945ခုနှစ်ဩဂုတ်လ6ရက်နေ့မှာဂျပန်နိုင်ငံဟီရိုရှိမာမြို့ပေါ်ကိုဒီနျူကလ িয়ার ဘုံးချက်ချလိုက်တာမှာမီးလုံးကြီးဟာကောင်းငင်ကိုတက်လာပြီးတဲ့နောက်ဒီမှို့ပွင့်တဲ့မီးကိုလုံးကြီးတွေကိုလည်းဓာတ်ပုံတွေထဲမှာအားလုံးတွေ့မြင်ဘူးမှာပါ
ဟုတ်ပါတယ်ဒါဟာစစ်ပွဲအတွင်းနျူကလ িয়ার ဘုံးကိုပထမဆုံးအကြိမ်အသုံးပြုခဲ့တာဖြစ်ပြီးဟီရိုရှိမာသမြို့လုံးမိနစ်ပိုင်းအတွင်းဘုံးတံကြောင်ပျက်စီးသွားပါတယ်ဒါအပြင်လူပေါင်း9သိန်းလောက်သေဆုံးပြီးအတော်များများဒဏ်ရာရသွားပါတယ်အမေရိကန်သမ္မတဟယ်ရီထရူမန်ကဒီနျူကလ িয়ার ဘုံးကိုအသုံးပြုဖို့သူကခွင့်ပြုခဲ့တာဖြစ်ပြီးဒုတိယကမ္ဘာစစ်အဆုံးသတ်ဖို့ဂျပန်အနေနဲ့ညှဉ်းဆန်တဲ့အတွက်အခုလိုဘုံးကျဲတာလည်းဖြစ်ပါတယ
် The world will note that the first atomic bomb was dropped on HiroshimaA military base.We have used it in order to
support the Hiroshima Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima
Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima Mutual Group. The Hiroshima Mutual Group has been using the Hiroshima Mutual Group to support the Hiroshima Mutual Group.
ကိုအောင်တင်ဆက်တဲ့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ပြီးဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရပါမယ်။ဒေါခင်မျိုးသက်ကတင်ဆက်ထားတာပါ။
မြန်မာနိုင်ငံမှာအကျော်ကျော်ရောင်းသူတို့ကပလတ်စတစ်ရေသန့်ဘူးကွန်တွေကိုထည့်ပြီးကျော်တယ်လို့ပြောနေကြတာမို့ဘန်အန်ဒီရီရှိနိုင်မယ်ဆိုတာသိကြကြသူတွေနဲ့စားစရာထုတ်ပိုးဖို့သုံးတဲ့ပလတ်စတစ်တွေဖော်ဘူးဖော်ခွက်တွေကိုသုံးရမှာသတိထားတဲ့နေရာတွေကိုဒီတစ်ပတ်မှာပြောပြပါရစေ။ပလတ်စတစ်ကထွက်တဲ့အဆိပ်တွေကိုရှောင်နိုင်တဲ့နည်းလမ်းတွေကတော့အများကြီးရှိပါတယ်လို့ရင်သားကင်ဆာရံပုံွယ်အဖွဲ့ကလည်းပြောပါတယ်။ဒီလိုရှောင်နိုင်ဖို့အတွက်ပလတ်စတစ်အမျိုးအစားတွေနဲ့သူတို့ကနေပေးနိုင်တဲ့ဆိုးကျိုးတွေကိုသိဖို့လိုတာပါ plastic တွေကိုစွန့်ပြရမှာလိုက်နာဖို့အတွက် plastic လုပ်ငန်းအသင်းကြီး SPI က plastic တွေကိုအမျိုးအစား5မျိုးခွဲထားပါတယ်အပူပေးတဲ့အခါဝတ်ဆင်ထားတဲ့အခါနဲ့ဖိအားများရင်အဆိပ်တွေထွက်လာစေတဲ့ plastic ကိုတော့အကျဉ်းချင်းအဖြစ်3မျိုးခွဲထားပါတယ် bisphenol A BPA ဓာတ်ပစ္စည်းဟာလူနဲ့အထွေထွေအများဆုံးဓာတ်အဆိပ်တစ်မျိုးဖြစ်ပြီး SPI အသင်းကြီးရဲ့စွန့်ပြပစ္စည်းသတ်မှတ်ချက်နံပါတ်9မှာပါတဲ့ပေါ်လီကာဗိုနိတ်တွေကနေထွက်လာတာပါသူကိုပလတ်စတစ်နဲ့လုပ်ထားတဲ့လူသုံးကုန်ပစ္စည်းအတော်များများမှာတွေ့ရပါတယ်နောက်တစ်မျိုးကနိုင်ငံတကာကင်ဆာအသင်းကြီးကနေကင်ဆာဖြစ်စေတယ်လို့သတ်မှတ်ထားတဲ့ကာစီနိုဂျင်တစ်မျိုးဖြစ်တဲ့စတိုင်ရင်းတွေထွက်လာစေတဲ့နံပါတ်6ပေါ်လီစတိုင်ရင်းအမျိုးအစားပါသူကိုတော့ဖော့လိုပလတ်စတစ်တို့နဲ့လုပ်ထားတဲ့ခွက်တွေပကံတွေပစ္စည်းတွေမှာတွေ့နိုင်ပါတယ်နောက်တစ်မျိုးကတော့နံပါတ်3အမျိုးအစားဖြစ်တဲ့PVC လို့ခေါ်တဲ့ polyvinyl chloride ပါသူဟာကာစီနိုဂျင်အဆိပ်ဖြစ်နေတတ်မှတ်ထားတဲ့ vinyl chloride နဲ့ dioxin တွေကိုထုတ်ပေးပါတယ်ရေတန့်ဘူးတွေကိုတော့ PED လို့ခေါ်တဲ့နံပါတ်1အမျိုးအစားနဲ့လုပ်ထားတာဖြစ်ပြီးသူ့ကို carbon hydrogen oxygen ပါတဲ့ drop down နဲ့ပြုလုပ်ထားတာလို့ Texas ပြည်နယ်ကတဘာဝဝန်ကျင်ဆိုင်ရာ engineer ဒေါ် AG ကပြောပါတယ
်ရေတန့်ဘူးတွေကို PED ဆိုတဲ့ polyethylene terephthalate အမျိုးအစားနဲ့လုပ်ပါတယ်recycle code လို့ခေါ်တဲ့ SPI ကိုလို့ပြန်ပြီးတော့သူတို့သုံးရမယ်ဆိုတဲ့တင်ကိတာပြတ်ထားတာတော့နံပါတ်1အမေရိကန်မှာရှိတဲ့ရေတန့်ဘူးတွေဆိုရင်တော့အများသောအားဖြင့်တော့ PED နဲ့လုပ်ထားတာဖြစ်ပါတယ်ပမာပြည်မှာတော့ဘယ် PED မျိုးစောက်သုံးတယ်တော့မသိပါဘူးဟိုတစိမ့်တွေကတ်ထားတာလည်းမရှိဘူးထင်တယ်နောက်ပမာပြည်မှာလည်းရေတန့်ဘူးတွေကဘူပေါင်းကုမ္ပဏီရဲ့600လောက်ရှိတယ်လို့ပြောပါတယ်ဆိုတော့မသိပါဘူးဒါပေမဲ့ PED ဆိုရင်တော့ပိုပျော်တဲ့အမှတ်ကစင်ဒီဂရိတ်နဲ့ဆိုရင်260လောက်ရှိပါတယ်ပူနံပါတ်ပလတ်စတစ်ကိုလုံတုံးရလဲပြီးလို့လုံတုံးရဆိုလို့ရှိရင်ဒီပလတ်စတစ်ကိုရုတ်တရက်မီးကူးပြီးမလောင်အောင်အတွက်အောက်ဆိုက်တစ်မျိုးထည့်ရတယ်အန်တီမိုနီအောက်ဆိုက်ဆိုတော့အဲ့အန်တီမိုနီကအဆိပ်တက်နိုင်တဲ့တက်တည်ရှိတယ်သဘာဝအလျောက်ပေါ့နော်အပူချိန်မျိုးပေါ့ပြီးတော့ထည့်ထားမယ်ဆိုရင်တော့ပလတ်စတစ်ထည့်ရပစ္စည်းတွေပေါ့နော်ပျော်ဝင်တာတွေကတိတ်တမတွေ့ကြပါဘူးဟိုတခြားအမေရိကန်မှာရှိတဲ့ပူတွေမှာဆိုတော့လည်းမတွေ့ဘူးသို့တော်လည်းအခြားတိုင်းကြီးမှာကြတော့ဒီ PE တွေပူရရနေပြီးတော့အန်တီမိုနီတွေကထွက်ကြလာတဲ့ခါလဲညားသွားတာလဲတွင်းတွင်းနိုင်တယ်လို့ပြောတယ
်။အန်တီမိုနီကနေအန်တီရပေးတယ်ဆိုတော့ဘလူးအန်တီရပေးနိုင်တာပါ
။အန်တီမိုနီတခုရဲ့ဆိုဂျူကတော့1992ခုစက်တင်ဘာလအမေရိကန်ပြည်ရဲ့ကျန်းမာရေးဝန်ဆောင်မှုဌာနထုတ်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာတော့၄ကုဗမီတာမှာအန်တီမိုနီ1ကီလိုဂရမ်ပါရှုမယ်ဆိုရင်အဆုတ်တင်တဲ့နှလုံးမှာပြဿနာဖြစ်တယ်။နောက်တော့ဘိုက်အောင်နာတော့ဝင်းသွားတော့အန်နာတော့အစာအိမ်နာတွေဖြစ်တယ်။သူကအစိတ်တင်တာတချို့ကလည်းပြောတယ်အာဆင်းတဲ့လောက်ကိုဟိုဖြစ်တယ်လို့ပြောတယ်
။ရောရေတန့်ဘူးတွေကဒီတောက်ရေထည့်ဖို့တက်တက်ပဲ။သူတို့ကိုအကြော်ကြော်တဲ့နေရာမှာမသုံးသင့်ဘူးပေါ့နော်။တခြားမြန်မာနိုင်ငံမှာတွေ့ရတယ်ပေါ့အသုံးများနေတဲ့ဥစ္စာဥပမာဆိုလို့ရှိရင်လက်ဖက်ဆိုင်တို့ခြေဥ်ဆိုင်တို့မှာဆိုလို့ရှိရင်ဒီအရေးတွေကိုဒီပလတ်စတစ်ကြွကြွအရင်းနဲ့ထည့်ကြာတွေ့ပါတယ်ဆိုတော့ဒီဟာတွေမှာအန်ဒီရဲ့အတိုင်းတာဘယ်လောက်လောက်ရှိပါလဲ
တကယ်လို့အိတ်ထည့်ထားတဲ့ကျွတ်ကျွတ်အိတ်ကပလတ်စတစ်ရဲ့သဘာဝအရာပေါ့နော်အစားအသောက်တက်ထည့်လို့ရမယ်ဆိုရင်တော့အန်ဒီရဲ့မရှိနိုင်ဘူးသို့တော်လည်းထည့်တာလည်းအရေးကြီးသေးတယ်ဒီအိတ်ကကျွတ်ကျွတ်စုနေတဲ့အရေးတွေတိတ်ပူချိန်နေတဲ့အရေးတွေကိုခံနိုင်အောင်လုပ်ထားတဲ့ပလတ်စတစ်ကဟုတ်လားမဟုတ်လားဆိုတော့ဆန်းစစ်ဖို့လိုတယ်အဲ့ဒါမဟုတ်နိုင်လို့ရှိရင်တော့ဘာမှဆိုအပူချိန်မြင့်လာလို့ရှိရင်အဲ့ပလတ်စတစ်လုပ်ထားတဲ့ထည့်ကဓာတ်ပစ္စည်းတွေကအရေးတွေပြန်ပျော်ဝင်မှာပဲလေအဲ့အဲ့ဒါတစ်ချက်ရှိရနောက်ပြီးတစ်ခါလေးကြာလေခုနပြောခဲ့တဲ့ကိုစီတွေကပလတ်စတစ်သဘာဝကိုပ ြောင်းပြီးတော့ 8 plastic တွေကဓာတုပစ္စည်းတွေကအစားလေးရောက်မှာပဲပေါ့နော်။အဲ့တော့ကြောင့်သူ့အတုံးနဲ့သူ့တုံးမယ်ပစ္စည်းကလည်းမှန်မယ်သုံးပုံသုံးနည်းရောမှန်မယ်ဆိုရင်တော့အန္တရာယ်မရှိဘူးသုံးပုံသုံးနည်းမမှန်ဘူးဆိုတော့အန္တရာယ်ရှိသွားနိုင်တယ်။နောက်တစ်ချက်ကလည်းနည်းဆုံး plastic ဖတ်ကလေးကပါသွားမယ်ဆိုရင်တော့လည်းမကောင်းပါဘူး။ဒီမှာ toxic အနောက်ပိုင်းမှာဆိုရင်တချို့ဆိုရင်နွားတွေကအမိုက်တွေပုံဖို့လုပ်ထားတဲ့ landfill ကခံထားတဲ့ plastic ကိုစားမိတဲ့နဲ့တခါလေဥရေပိတ်ပြီးသေးတာပဲလေ။ဒါကျွန်တော်တို့ toxic မှလည်းဖြစ်တယ်။
ဒီမြန်မာနိုင်ငံမှာအခု microwave တွေ microwave oven ပေါ့နော်ဒီပုံတွေတောင်းနေကြပါပြီဆိုတော့ဒီ microwave နဲ့နှွေးတဲ့အခါမှာเนาะဘယ်လိုပစ္စည်းမျိုးထည့်ပြီးတော့မနှွေးနိုင်ဘူးလဲအဲ့ဒါနည်းနည်းပြောပြပေးပ
ါဒီအထူးသဖြင့် microwave ကိုတောင်းမယ်ဆိုရင် plastic ရဲ့ဘူးကအနောက်ဘက်မှာ microwave safe for microwave နဲ့တောင်းရင်ဘာမှမဖြစ်ဘူးဆိုတော့စာကတ်ထားရတဲ့ plastic ဖြစ်ရပါမယ်အဲ့ဒါမဟုတ်လို့ရှိရင်တော့ microwave လုပ်လိုက်မယ်ဆိုရင်ဒီ plastic တွေကတက်တရပေါ့နော်အကုန်လုံးအစားအသောက်တွေရောက်သွားမှာပေါ့နော်အဲ့ဒါအသိအရေးကြီးပါတယ်အထူးသဖြင့်ဖောက်ွက်ကလေးတွေလေပေါ်လီစတိုင်ရင်းနဲ့လုပ်ထားတဲ့အဖြစ်ဖောက်ွက်ကလေးတွေဆိုရင် microwave ကိုလုံးဝကိုမသုံးသင့်ဘူးအဓိကကတော့ plastic အမျိုးအမည်ကိုတိရမှာပေါ့ပဲတကယ်လို့အမျိုးအမည်မတိဘူးဆိုရင်တတ်နိုင်ရင်တော့ microwave ကမထည့်တာကောင်းတာပေါ့နော်ဒီဌာနတွေကလည်းအမှတ်ချက်တွေလိုတယ်နောက်ပြီးလူတွေကိုလည်းညွှန်ကြားချက်တွေပေးဖို့ပညာပေးလည်းလိုတယ်အဲ့တော့လူတွေကမတိပဲစားရနေတယ်ဟုတ်လားမဟုတ်လားလည်းမတိဘူးအဲ့ဒီချက်နောက်တစ်ချက်ကလည်းကို့အနေနဲ့ကဘာလို့ဖုန်နေတယ်လဲဆိုတာတစ်ချက်ကတော့တစ်ခါသုံးပစ္စည်းတွေကိုရေးတွေပဲဆေးပြီးတော့ဟုတ်လားနောက်တစ်ခါဖြတ်မသုံးပါနဲ့တပတ်ဆိုတစ်ခါပဲသုံးဖို့ပြောထားတာလေနောက်တစ်ခုကလည်းကိုသုံးနေဟာဥမာဒါကနွားနုတ်ထည့်ပေးတဲ့ဟာဆိုနွားနုတ်ပဲထည့်မှာဘယ်ကလာမှမဖြစ်ပလတ်စတစ်မဟုတ်မနဲ့အရင်တော့ကဒါ acid ထည့်ထားပြီးတာဖြစ်နေပုံကြီးဆိုဘယ်နဲ့လုံးအဲ့တော့ဘယ်ကလာမှမသိတာလဲဒုက္ခဖြစ်တယ်ပေါ့နော်နောက်တစ်ချက်ကပါလဲဆိုရင်လူတွေမှလည်းဘယ်နားမှာသွားပြီးတော့တည်င်းကိုသွားကြည့်ရမှလည်းမသိဘူး။ဥပမာဆိုဒီ plastic ကဘယ်ရလာလဲဘာဖြစ်မလဲ။နောက်ပြီးသူ့ရဲ့အန္တရာယ်တွေကဘာတွေလဲပေါ့နော်။အဲ့ဒါလည်းပြောထားတယ်မရှိဘူး။နောက်ပြီးတော့လည်းဥပမာဆိုတော့ biscuit ဆက်ရုံတစ်ခုထုတ်မယ်ဆိုရင်ထုတ်ပိုးလိုက်တဲ့ plastic တွေကဘာလဲဆန်းချိန်ဆန်းကျုံးနဲ့ညီရတာဘယ်သူကစုံစမ်းစစ်ဆေးနေလဲ။ဒါလည်းဘယ်သူမှမသိသေးဘူးပေါ့နော်။အဲ့ဒါကြီးပုံလင်းမြင်နာမှုရောနောက်ပြီးစီကံအပိုင်းမှာလည်းအများကြီးလုံနေရပေါ့နော်။
တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော်တ
ော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍနဲ့ပဲဒီညအတွက်အစီအစဉ်တွေကိုကျင်းနာကြပါလို့မေတ္တာရက်ခံလိုက်ရပါတယ်မနက်ဖြန်မနက် VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ2432-39တို့မှာဖမ်းယူနားဆင်နေပါတယ်မကြခင်အစီအစဉ်လေးအဆုံးသတ်တော့မှာပါအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတင်ပြပါမယ
်မြန်မာနိုင်ငံနဲ့မကြခင်ရက်တွေအတွင်းမိုးတိထန်စွာရွာသွန်းရာကရေကြီးမှုတွေမြေပြိုမှုတွေကြုံရတဲ့အတွက်တိုင်းနယ်ပြည်နယ်လေးခုမှာအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်ချင်းပြည်နယ်ရခိုင်ပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းဒေသကြီးတွေကိုတဘောကပေးအန်ဒီကြောက်တဲ့ဒေသတွေဖြစ်သတ်မှတ်လိုက်ကြောင်းသမရယုံကဒီကနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်လိုက်တာပါပြီးခဲ့တဲ့သတင်းပတ်တွေအတွင်းရေပေးတဲ့ညောင်းတည်ဆုံးသူ28ယောက်ထက်မနည်းရှိလာခဲ့ပြီးနောက်မှာပဲအရေးပေါ်အခြေအနေကြေညာလိုက်တာဖြစ်ပါတယ်နောက်ထပ်ရေလွှမ်းမှုတွေကြုံနေရတဲ့ ARV တိုင်းပဲခူးတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာတော့ကယ်ဆယ်ရေးနဲ့ပြန်လည်နေရာချက်ထားရေးစီစဉ်နေဆောင်ရွက်နေတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်ဒီလိုလားဗိုင်းရပ်စ်ရောဂါအတွက်စမ်းသပ်ထုတ်လုပ်ထားတဲ့ကာကွယ်ဆေးစစ်တမျိုးဟာအစွမ်းတက်တဲ့ထိရောက်မှုလက္ခဏာတွေတွေ့ရတဲ့အကြောင်းသုတေသီကပြောပါရယ်ဒီနိုင်ငံမှာကာကွယ်ဆေးစမ်းသပ်ရမှာရန်နှုန်းပြထိရောက်တာတွေ့ရတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်အာဖရိကန်တာလီဘန်အဖွဲ့ကိုထူထောင်သူကွယ်လွန်သွားတဲ့မူလာအိုမာတည်ဆုံးပြီးနောက်တစ်နေ့မှာပဲဒုတိယလက်ထောက်ခေါင်းဆောင်တယောက်ဖြစ်တဲ့မူလာအက်တမာမန်ဆူအာကိုခေါင်းဆောင်အဖြစ်နဲ့ရွေးချယ်လိုက်ပါတယ်။ပတ်စတွန်ဘာသာနဲ့ထုတ်ပြန်ထားတဲ့ကြေညာချက်ကိုတော့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရသူက VOA ကိုအီးမေးလ်နဲ့ပေးပို့အကြောင်းကြားခဲ့တာပါ။2022ခုနှစ်ဆောလီအိုလံပစ်အားကစားပွဲတော်တွင်အင်ရှင်ဖြစ်တဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကိုအပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီကဒီကနေ့မှပဲရွေးချယ်လိုက်ကြောင်းကြေညာလိုက်ပါတယ်။ကွန်ကျက်စစ်တီဒီနေ့တခြားပုံမှုများပြလာနေပြီဖြစ်တဲ့အားကစားပွဲတော်ကိုအင်ရှင်ဖြစ်တဲ့ချင်းပေါခင်ရဖို့အပြိုင်ဆိုင်ကျိုးပန်းခဲ့တဲ့ကာဇက်စတန်နိုင်ငံကလည်းအပြိုင်ဆိုင်ရနိုင်မှုကျိုးပန်းခဲ့ပေမဲ့တရုတ်နိုင်ငံကအင်ရှင်ဖြစ်တဲ့ချင်းပေါခင်ရရှိသွားခဲ့တာပါ။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုကောင်းထက်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Glenn Bongalio ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ24.25-32.51တို့ကနေအတန်လွှင့်ခဲ့တာပဲဖြစ်ပါတယ်။သတို့ရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.